Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကမှသောရစီနေ BNU ရဲ့ဆွေဆွေကင်းဝေးကြပါလိမ့်မယ်။ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဩဂုတ်လ9ရက်စနေနေ့မနေ့ကအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်မဒီနေ့မနေ့ကအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ကသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးပါမယ်။ကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုလှုပ်ချန်ဖို့ကြံစည်တယ်ဆိုတဲ့တန်တရားနဲ့မြန်မာနှုတ်ဦးကို FBI နဲ့ New York ရဲတွေကဖမ်းဆီးလိုက်ပါတယ်။အာဏာသိမ်းထားတဲ့စစ်တပ်ကိုဖိအားပေးကြဖို့ASEAN Data Ring Forum မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းပါတယ်။မြောက်ကိုရီးယားဟာနျူကလ িয়ার နဲ့ပဋိပက်ဒုံးကျည်အစီအစဉ်ဆက်လုပ်နေတယ်လို့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါ။ကိုညောင်မောင်ရင
်။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်သတင်းတွေကိုကြေညာပြီးမှတော့ဒီမကွေးတိုင်းပေါင်းမြို့နယ်ဘက်မှာစစ်တပ်ရဲ့တင်းကျပ်တဲ့စစ်စည်းရေးဂိတ်တွေကြောင့်ဒေသခံစစ်ရှောင်တွေရိတ်ခါပြက်လက်မဲ့အနေအထားနဲ့ရင်ဆိုင်နေရပါတယ်။
ဘုံမှာလမ်းကိုပြိနေတဲ့အတွက်ကြောင့်ကျွန်တော်တို့ဒီစက်သွေးရေလုံးဝပြတ်နိုင်တယ်လို့ဖြစ်တယ်။လမ်းမှာသူတို့ကဟိုတစ်စင်ပြီးတစ်စင်စစ်စည်းတွေပါလုပ်တယ်ကြာ။သူတို့မထင်တဲ့သူဆိုရင်တစ်ခါဆွဲကြည့်ရင်အဲ့ဒီတွေကိုပြည်ကြည့်ရင်ကျွန်တော်အခြေခံစားပေါက်ကုန်တွေပြတ်လက်တယ်
။ဒီသာကန်တို့ပြောကြသွားတာဖြစ်ပါတယ်။သတင်းအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပါမယ်။ဒီအကြောင်းနဲ့အတူကချင်နဲ့ကယားပြည်နယ်ကဆစ်ဆောင်စခန်းတွေမှာကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အကြောင်းတာလီဘန်နေနမီစိုးမှုကိုကြိုးပမ်းနေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့စိတ်ဝင်စားဖွယ်အခြေအနေတွေကိုလည်းတင်ဆက်အောင်ပါပါနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
ကုလသမဂ္ဂဆိုင်ရာကိုလှုပ်ချန်ဖို့အတွက်ကြံစည်မှုဆက်ဆွဲခြင်းနဲ့နယူးယောက်မြို့ကမြန်မာနိုင်ငံသားနှုတ်ကိုအမေရိကန်အာဏာပိုင်တွေကဖမ်းဆီးအရေးယူထားပါတယ်။မြန်မာနိုင်ငံသားတွေဖြစ်တဲ့အသက်28နှစ်အရွယ်ဖြိုးဟင်းချွတ်နဲ့အသက်20အရွယ်ရဲဟင်းစောတို့နှုတ်ကိုတမ်မတ်ကြီးကိုလုပ်ချန်ဖို့အတွက်ပူးပေါင်းကြံစည်မှုနဲ့ဖမ်းဆီးလိုက်တယ်လို့နယူးယောက်တောင်ပိုင်းခရိုင်တရားသူကြီးအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI နယူးယောက်ရုံးနဲ့နယူးယောက်ရဲတပ်ဖွဲ့ကော်မရှင်နာရုံးကတောက်ချန်နေမှာပူးတဲ့ကြေညာလိုက်တာပါ။တမ်မတ်ကြီးကိုအပြင်းထန်ဒဏ်ရာရအောင်ဒါမှမဟုတ်တပ်ဖြတ်ဖို့အတွက်ဇူလိုင်လလောက်ကနေဩဂုတ်လဆန်းတဝိုက်လောက်အတွင်းလှည့်ဝဲကြံစီခဲ့တယ်လို့တရားခွင်မှတ်တမ်းတွေမှာဖော်ပြထားပါတယ်။အမေရိကန်အာဏာပိုင်တွေရဲ့စုံစမ်းဖော်ထုတ်ချက်အရပူးပေါင်းကြံစီမှုမှာပါဝင်သူတွေဖြစ်နေဆက်ဆွဲခံရသူတဦးဖြစ်တဲ့ချိုးဟင်းထွဟာမြန်မာစစ်တပ်ကိုလက်နက်ရောင်းနေတဲ့ထိုင်းနိုင်ငံကလက်နက်ပွဲစားတဦးနဲ့ဆက်သွယ်တိုင်ပင်ခဲ့တယ်လို့ဆိုပါတယ်။လက်နက်ပွဲစားနဲ့တိုင်ပင်ရမှာတမ်မကြီးယာရုကနေဖယ်ရှားအောင်ဖေရှားပြောင်းအတွက်အပြင်းထန်ဒဏ်ရာရတဲ့အထိလှုပ်ဖို့ဒါမှမဟုတ်အပြက်ရှင်းပစ်ဖို့သဘောတူခဲ့ကြတယ်လို့ပြောပါတယ်။လုံမဲ့အကြံစီတွေအတွက်အစီအစဉ်တွေအတွက်ဆွဆွဲခံထားသူနောက်ကျောက်ဖြစ်တဲ့ရဲဟင်းစော်ကိုဒေါ်လာ4000နှစ်ကြိမ်လွှဲပေးခဲ့ပြီးနောက်ထပ်1000ထပ်ပြီးပေးဖို့လည်းသဘောတူခဲ့တယ်လို့တရားရုံးမှတ်တမ်းမှာဖော်ပြထားတာပါ။ဖမ်းဆီးခံထားသူတွေကိုအပြစ်ရှိကြောင်းတရားရုံးကလည်းဆုံးဖြတ်မယ်ဆိုရင်တော့အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်5နှစ်ကျခံနိုင်ပါတယ်။တမကြီးဦးကျော်မိုးထွန်းဟာဖေဖော်ဝါရီ1ရက်နေ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့လွှတ်ရက်ကိုဆန့်ကျင်ကြောင်းတရားဝင်ပြောဆိုထားတာဖြစ်ပြီးအာဏာသိမ်းတဲ့လွှတ်ရက်နဲ့နောက်ဆက်တွဲလူခွင့်ချိုးဖောက်မှုတွေကိုလည်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုက်အဝန်းမှာတင်ပြနေသူဖြစ်ပါတယ်။မြန်မာစစ်ကောင်စီကတော့တမကြီးကိုယာရုကနေဖယ်ရှားပြီးနိုင်ငံတော်တစ္ဆာဖောက်မှုနဲ့အလို့ရှိနေတယ်လို့သတင်းထုတ်ပြန်ထားပါတယ်
။မြန်မာနိုင်ငံမှာလာမယ့်6လအတွင်းစားနပ်ရိက္ခာလိုအပ်နေကြတဲ့လူ2000ကျော်ကိုထောက်ပံ့ပေးနိုင်ဖို့အတွက်အမေရိကန်ဒေါ်လာ86သန်းအကူအညီပေးကြဖို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကအကူအညီတောင်းခံလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးနိုင်ငံရေးမတည်မငြိမ်ဖြစ်ကစီးပွားရေးအကျပ်တဲဖြစ်လာတာတွေကြောင့်ဆင်းရဲတဲ့မြန်မာပြည်သူတွေဟာငတ်မွန်တာတွေကိုရင်ဆိုင်နေကြရတယ်လို့လည်း WFP အရာရှိတွေကပြောပါတယ်။ WFP ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံစတီဖင်အန်ဒါဆန်ကကိုဗစ်ကပ်ရောဂါဒုတိယလိုင်းတန်းခံရတဲ့မနစ်ကလေးကမြန်မာပြည်သူတွေရဲ့နေစဉ်လူနေမှုဘဝတွေဟာထိခိုက်ခံခဲ့ရကြအောင်ပြောဆိုပါရခင်ဗျာ
Third wave is practically like a tsunami that's hit this country it's hitting all
အခုဆိုရင်ကိုဗစ်ကပ်ရောဂါတတိယလိုင်းကဆူနာမီရေလိုင်းလိုမြန်မာနိုင်ငံကိုတိုက်ခတ်နေပါတယ် အဲ့ဒါဟာမြန်မာပြည်သူတွေရဲ့ကျန်းမာရေးကိုဘယ်ပေါင်းစုံကနေဖြည့်ဆည်းနေတဲ့အတွက်နေ့စဉ်လူနေမှုဘဝရပ်တည်မှုတွေပိုပြီးဆိုးဝါးသွားစေတယ်ဆိုတာကျွန်တော်တို့သိရှိပါတယ်လို့ပြောသွားတာဖြစ်ပါတယ် WFP အနေနဲ့ရခိုင်ပြည်နယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ကစစ်ပွဲဖြစ်ပွားတဲ့နေရာတွေကိုလည်းစားနပ်ရိက္ခာတွေဖြန့်ဝေပေးခဲ့ကြောင်းသူကပြောပါတယ်ဒါအပြင်နိုင်ငံတကာအကူအညီတွေပေါ်မြစ်ခိုးနေရတဲ့ရိုဟင်ဂျာဒုက္ခသည်နှစ်သိန်းခွဲနီးပါးကိုလည်း WFP ကနေလာစဉ်ထောက်ပံ့ပေးနေကြောင်းသူကပြောဆိုပါတယ်ခင်ဗျာမြန်မာနိုင်ငံမှာဒီမိုကရေစီအစိုးရအုပ်ချုပ်မှုပြန်ပြရအောင်ကြိုးပမ်းနေတဲ့ပြည်သူတွေကိုကူညီပံ့ပိုးပေးဖို့နဲ့မြန်မာနိုင်ငံတွင်အကျန်းဖက်မှုတွေရပ်သွားစေဖို့အတွက် လက်ရှိအာဏာသိမ်းထားတဲ့စစ်တပ်ကိုအာဆီယံဒေသရင်းARFအဖွဲ့ဝင်နိုင်ငံတွေကဖိအားပေးကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သနီဘလင်ကင်က26ရက်ARFနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာပြောကြားလိုက်ပါတယ်။ဒါအပြင်အာဆီယံအလက်ကျဥက္ကဋ္ဌဘရူနန်ကလည်းကမ္ဘာကထလို့ကျင်းပတဲ့ဒီARF အစည်းအဝေးကိုတက်ရောက်လာတဲ့အဖွဲ့ဝင်နိုင်ငံပေါင်း27နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေအာဆီယံတွ
ခံတာဝန်ယူမှုရှိရှိလှုပ်ဆောင်ရေးဟာအရေးပါတယ်လို့လည်းအမေရိကန်နိုင်ငံခြားဝန်ကြီးကပြောကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကတောက်ကြနေမှာထင်ရှားချက်ထုတ်ပြန်ပြောပါတယ်။ကျေစပရီနေကမဲကောင်ဒေတာရင်းနိုင်ငံတွေနဲ့ online ကနေတွေ့ဆုံပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ထုတ်ပြန်တဲ့ထင်ရှားချက်ထဲမှာလည်းမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံရေးချက်တဲတွေကိုအာဆီယံခေါင်းဆောင်တွေဖြည့်ဆင်းဖို့အတွက်ထပ်ပြီးတော့တိုက်တွန်းခဲ့တာဖြစ်ပါတယ်။ဒါပြင်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်ဖို့ဒီမိုကရေစီအသွင်ကူးပြောင်းရေးပြန်လုပ်ဖို့နဲ့မတရားဖန်ဆီးထားသူတွေပြန်လွတ်ပေးရေးမြန်မာစစ်တပ်ကိုတောင်းဆိုဖို့လဲအာဆီယံခေါင်းဆောင်တွေနဲ့ဒီသတင်းပတ်တဲ့တွေ့ဆုံမှာတိုက်တွန်းခဲ့တယ်လို့ဖော်ပြထားပါတယ်
။ကိုဗစ်ကယောဂါကူးစက်မှုတွေတိုးလာတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းယောဂါကူးစက်သူအတည်ပြုလူနာသစ် 3,588 ယောက်တွေ့ရှိခဲ့ပြီးသေဆုံးသူ284ယောက်ရှိကြောင်းကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့တောက်ကြနေကထုတ်ပြန်တဲ့စာရင်းမှာဖော်ပြထားပါတယ်။ဓာတ်ခွဲနမူနာပေါင်း 12,000 နီးပါးကိုစစ်ဆေးခဲ့ရမှာ 3,600 နီးပါးတွေ့ရှိခဲ့တာပါ။မနေ့ကအထိစုစုပေါင်းစစ်ဆေးခဲ့သမျှဓာတ်ခွဲနမူနာပေါင်း 3,200 ကျော်မှာယောဂါပိုးရှိသူအတည်ပြုလူနာ 3,200 ကျော်ရှိခဲ့ပြီးသေဆုံးသူကစုစုပေါင်း 11,000 ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုဗစ်ကယောဂါကူးစက်မှုတွေစတင်ချိန်ကစလို့အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်ခဲ့ရတဲ့မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးမတည်မငြိမ်အခြေအနေကြားမှာကျန်းမာရေးစောင့်ရှောက်မှုတွေဟာလည်းအားနည်းလာခဲ့ပါတယ်။ဒါကြောင့်ယောဂါကူးစက်မှုတွေနဲ့တည်ဆုံးမှုကိန်းဂဏန်းတွေဟာတရားဝင်ထုတ်ပြန်ထားတဲ့လက်တွေ့မှာပိုများနိုင်တယ်လို့လည်းကျန်းမာရေးပညာရှင်တွေနဲ့ပရဟိတအဖွဲ့တွေကခန့်မှန်းကြပါတယ်။ကမ္ဘာတဝန်းကိုဗစ်ကယောဂါကူးစက်မှုပြီးခဲ့တဲ့သတင်းလေးပတ်ဇက်တိုက်တိုးလာခဲ့ရမှာမြန်မာနိုင်ငံအရှေ့တောင်အရှဒေသတွင်းနိုင်ငံတွေတဲ့ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းကိုဗစ်ကယောဂါကြောင့်သေဆုံးသူကတတိယအများဆုံးနိုင်ငံဖြစ်လာကြောင်း WHO အဖွဲ့ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.73 MHz ဘိုင်းဒိုမီတာ40 kHz 9.73 MHz ဘိုင်းဒိုမီတာ51 kHz 9.85 MHz နဲ့ဘိုင်းလမီတာ190 kHz 1595 MHz ကနေထုတ်လွှင့်ပေးနေပါသေးရှင
်။ဒီရီအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာဖြစ်ပေါ်နေတဲ့စစ်ပွဲဟာတေကြီထိခိုက်မှုတွေနဲ့ထိခိုက်ပျက်စီးမှုတွေများလာနေတယ်လို့အာဖဂန်ဆိုင်ရာကုလအထူးကိုယ်စားလှယ်နေဘိုရလိုင်ရန်ဆာကုလသမဂ္ဂလုံခြုံရေးကောင်စီကိုပြောပါတယ
် In the past weeks the war in Afghanistan has entered a new deadlier and more destructive phase
လွန်ခဲ့တဲ့သတင်းပတ်တွေထဲမှာအာဖဂန်စစ်ပွဲဟာတေဆုံးမှုနဲ့ပျက်စီးမှုပိုများတဲ့အဆင့်တစ်ထဲကိုဝင်လာပြီးဖြစ်ကြောင်းနဲ့တာလီဘန်တွေဟာဂျူနဲ့ဇူလိုင်လတွေအတွင်းမှာချီးလက်ဒေသတွေကိုတိမ့်ပိုက်ဖို့လုပ်ခဲ့တယ်လို့နယ်မြေအတော်များများကိုတိမ့်ထားနိုင်ခဲ့ကြောင်းနဲ့ဒီလိုလုံနိုင်ရကနေမြို့ကြီးတွေကိုတိုက်ခိုက်ဖို့စလုပ်နေပြီလို့လုံခြုံရေးကောင်စီကိုတောက်ကြနေမှာပြောပါတယ်။အာဖဂန်နိုင်ငံရေးပြဿနာအဖြေရှာဖို့တာလီဘန်တွေရဲ့ဂရိကဝတ်တွေအတွက်လည်းဒီမှာကမေးခွန်းထုတ်ပါတယ်။ညှိနှိုင်းမှုနဲ့အဖြေရှာဖို့တကယ်တမ်းလုပ်မယ်ဆိုရင်အရသာတီးကျဒဏ်ရာမှုဒီလောက်များမှာမဟုတ်ဘူးလို့လည်းပြောပါတယ်။အာဖဂန်နိုင်ငံကနေအမေရိကန်နဲ့နေတိုးမဟာမိတ်တပ်ဖွဲ့တွေထွက်ခွာနေတဲ့မကြသေးခင်လပိုင်းအတွင်းတာလီဘန်တွေဟာအာဖဂန်စစ်တပ်တွေကိုပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာပါ။အာဖဂန်ဆိုင်ရာကုလသမဂ္ဂတန်အမတ်ကြီးကလည်းအာဖဂန်ကတ်ဆိုင်မဲ့အခြေအနေမရောက်အောင်အရေးယူဆောင်ရွက်ပေးဖို့တိုက်တွန်းခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံအနောက်တောင်ပိုင်းကနမ်ရုစ်ပြည်နယ်ရဲ့မြို့တော်ဇာဟာရန်ကူတာလီဘန်တပ်ဖွဲ့တွေကမနေ့တောက်ကြံတွေကသိမ်းပိုက်လိုက်ပါတယ်။နမ်ရုစ်ပြည်နယ်ရဲ့ဒုတိယအုပ်ချုပ်ရေးမှူးကလည်းဒီသတင်းမှန်ကန်ကြောင်းအာဖဂန်တပ်ဖွဲ့တွေအနေနဲ့ပြည်နယ်အတွင်းကတခြားခရိုင်တစ်ခုကိုစုခွာပေးလိုက်ကြောင်း VOA ကိုအတည်ပြုပါတယ်။ဒါအပြင်တာလီဘန်အဖွဲ့အနေနဲ့ပြည်내အတွင်းမှာရှိတဲ့ခရိုင်၅ခုမှ၃ခုကိုသိမ်းပိုက်သွားကြောင်းလည်းသူကပြောပါတယ်ခင်ဗျာ
။နျူကလ িয়ার နဲ့ပက်ထင်းတက်ဒုံးကြီးအစီအစဉ်တွေကိုအခု2021ပထမနှစ်ဝက်အတွင်းမှာပဲဆက်ပြီးလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂရုပ်ဝေအစီအစဉ်ခန်းဆောင်မှာတောက်ကြံတွေကတွေ့ရကြောင်းရိုက်တာစာရင်းမှာဖော်ပြပါတယ်။နိုင်ငံတွင်းစီးပွားရေးအခြေအနေပိုပြီးဆိုးလာနေတဲ့ကြားကပဲမြောက်ကိုရီးယားကနိုင်ငံတကာတန်ခတ်အရေးယူမှုကိုချိုးဖောက်ပြီးနျူကလ িয়ার နဲ့ပက်ထင်းတက်ဒုံးကြီးအစီအစဉ်တွေကိုဆက်လုပ်နေတာဖြစ်ကြောင်းကုလသမဂ္ဂလမ်းခတ်အရေးယူမှုဆိုင်ရာစောင့်ကြည့်သူတွေကပြောပါတယ်။ဒီအစီအစဉ်ခန်းဆောင်နဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့မြောက်ကိုရီးယားဆိုင်ရာကိုယ်စားလှယ်အဖွဲ့ကတော့ချက်ချင်းတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်တင်းကျပ်တဲ့လော့ဒ်ဒေါင်းချကန့်တတ်မှုတွေမနစ်ကလုပ်ခဲ့တဲ့မြောက်ကိုရီးယားအတွက်ထောက်ကူတွေပါမရနိုင်လဲ။စီးပွားရေးထိခိုက်နေချိန်မှာနိုင်ငံတကာတန်ခတ်မှုကြောင့်အခြေအနေတွေပိုဆိုးနေတာဖြစ်ပါတယ်။နိုင်ငံရေးရိက္ခာအခြေအနေတိတ်မကောင်းမဖြစ်နေတာကြောင့်ဒီနှစ်ကိန်းနံထွက်ကုန်ပေါ်မှီခိုးရမှုပိုလာနိုင်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းကဂျွန်လာထဲမှာပဲပြောခဲ့တာပ
ါဂျပန်နိုင်ငံမှာဂျပန်နိုင်ငံတိုချိုမြို့တော်မှာကျင်းပနေတဲ့အိုလံပစ်အားကစားပွဲတွေမှာတောက်ချာနေအထိစုရရှိမှုစည်ရင်မှာအမေရိကန်ပြည်ထောင်စုက68ဆုနဲ့အများဆုံးဖြစ်နေပြီးတရုတ်နိုင်ငံက89ခုဗြိတိန်နိုင်ငံက58ခုနဲ့အိရှင်ဂျပန်နိုင်ငံက51ဆုရရှိထားကြပြီဖြစ်ပါတယ်ရွှေဈေးစုရရှိမှုမှာတော့တရုတ်နိုင်ငံက36ခုနဲ့ဥဆောင်နေပြီးအမေရိကန်က31ဆုဂျပန်က24ဆုဗြိတိန်က18ဆုရထားတာပါပြီတောင်ကိုရီးယားနိုင်ငံကလည်းရွှေ18ဆုအပါအဝင်စုစုပေါင်း62ဆုရရှိထားပါတယ်တောက်ကြနေကပွဲစဉ်တွေမှာတော့မီတာ400လက်စင်ကန်ပြေးပွဲမှာအီတလီနိုင်ငံကဂျက်ကော့ကရွှေဈေးစုရရှိသွားပါတယ်ခင်ဗျာ
စနေနေ့မနေ့ကင်းထိတ်တန်းရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့ကိုခမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အခုရင်ဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီကမှအရင်ဆုံးအညာဒေတာကအခြေအနေကိုလည်းကြည့်ရအောင်ပါမကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းကတိုက်ပွဲတွေကြောင့်တင်းရှောင်နေရတဲ့စစ်ဘေးရှောင်ဒုက္ခသည်တွေရိခါပြက်လက်နေပြီးအခုကြီးတွေလိုအပ်နေပါတယ်စကိုင်းတိုင်းရင်းမပင်ကဏီနယ်တွေမှာလည်းစစ်ကောင်စီတပ်တွေကလုံခြုံရေးတင်းကျပ်နေလို့ကုန်စည်စီးဆင်းမှုအခက်အခဲဖြစ်နေပြီးအရေးပေါ်အကူအညီလိုအပ်နေတာပါဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရန်နိုင်ပြောပြပေးပါအောင်ဗျာ
မကွေတိုင်းပေါင်းမြို့နယ်ထောင်ပိုင်းကဝန်ကျုံးရွာအနီးမှာဩဂတ်လ၁ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဒေသခံရွာသားတွေထပ်ပြီးတင်းရှောင်နေရတာပါဒေသခံရွာသား200လောက်ဟာဖိလို့ရကိုတင်းရှောင်နေရတာဖြစ်ပြီးတော့ရိခါပြက်လက်တာတွေဖြစ်နေတယ်လို့ပြောပါတယ်။ဒီခြေအနေနဲ့ပတ်သက်လို့ပေါင်းမြို့နယ်တောင်ပိုင်းကဒေသခံတဦးကတော့အခုလိုပြောပါတယ
်။ဝင်ကျောင်းရတရားကအမေအဖိုးတွေရောကလေးလူတွေရောအစုံပေါ့အမေလူ200ဝင့်ကျင်ပေါ့။တို့အခက်ခဲတော့အဝတ်အထည်ရောစားဖို့တောက်ဖို့ရောစီးဝါရောတက်ကြီးရောဦးကြီးကျမကြီးမကောင်းတဲ့လူတွေပါတယ်ကလေးမွေးရတဲ့ကလေးမေးတွေပါတယ်ကလေးမွေးမဲ့ဟိုမိခင်ကောင်းနေစေပါတာပေါ့နော်။အစားအသောက်ကတော့ဒီမနက်အတိုင်းတာအထိဒီမနက်စာပဲရှိတာကြာကျွန်တော်တို့မှဟိုညနေစာတော့မရှိဖြစ်နေတယ်စစ်ပေးချောင်းတွေအတွက်ပေါ့ဗောနော်ညနေစာတော့မရှိဘူးဆိုတော့အခုလောလောဆယ်ကျွန်တော်ဘေးရနေစံစဲချီးပေးရချီးပေးတာကပေါ့ညနေစာရဖို့အတွက်ပေါ့အဲအခုလောလောဆယ်တင်းနေရတော့အဲ့ဒီဝင်ကျုံးရွာတရွာရှိတာပေါ့ကင်းမာလူတွေကအခုချိန်ကြီးရွာကိုပြန်မကက်ရကြသေးဘူ
းဝင်ကျုံးရွာဟာပြီးခဲ့တဲ့ဇွန်လ15ရက်နေ့ကရွာလုံးကျွတ်နီပါမီးလောင်ကျွမ်းခဲ့တဲ့ကင်းမာရွာနဲ့လေးပိုင်သာကွာဝေးပြီးတော့ကင်းမရွာသားတွေဟာလည်းအခုချိန်ထိနေရမပြောင်းနိုင်သေးပဲဘေးလွတ်ရာကိုတိမ်းရှောင်နေရတာဖြစ်ပါတယ်။ကင်းမရွာမီးလောင်တာနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံ PDF တွေအပြန်အလှန်ဆွဆွဲတာတွေရှိနေပြီးမီးလောင်ကျွမ်းတာကြောင့်နေတရာကျော်မီးလောင်ကျွမ်းခဲ့ပြီးတော့တက်ကြီးပိုးွားနှစ်ဦးလည်းမီးလောင်ပြီးတော့တည်ဆုံးခဲ့ပါတယ်။သခိုင်းတိုင်းရဲမပင်ခဏီနယ်တွေမှာလည်းစစ်ကောင်စီတပ်တွေဟာမုံရွာယာကြီးလမ်းမှာလုံခြုံရေးယူထားတဲ့အတွက်ကုန်စည်စီးဆင်းမှုအခက်အခဲဖြစ်ပေါ်နေပြီးတော့စေဘေးဒုက္ခတွေဒီမှာအစားအသောက်ရိတ်ခါခက်ခဲနေတယ်လို့ဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့ရင်းမပင်ဒေသခံတဦးကတော့အခုလိုပြောပါတယ
်။အဓိကယူရတော့ကျွန်တော်မုံရွာကိုပဲအဓိကအားထားပြီးလေယူရတာဆိုရင်မုံရွာလမ်းကိုပိတ်လိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီဆက်သွယ်ရေးလုံးဝပြတ်နေတယ်လို့ဖြစ်တယ်။အဲလမ်းမှာသူတို့ကဟိုတစ်စင်းပြီးတစ်စင်းထောက်တာကြာပြီးရင်စစ်စေးတွေပါလုပ်တယ်ဗျာ ตรุเมเทนะตุโซยนะคะช่วยสิอะไอ้ด้วยโกปิดูดีอ่ะมาตั้วเยอะเลยนะเราปิดูดีอ่ะอีนั้นก็ต้องมาดูอะไรแต่จังหวะเราอธิการสร้างบ้านสร้างบ้านนี้เป็นอะไรดีโกปิดูดีบ้องช่องนี่อะไรแต่เราดูโมกาดูโมยาดีโมอะไรกูจ้างเนี่ยที่ดีแต่เราโซนนี้มาเชื่อใจอะไรเชื่อบ้างอ่ะเชื่ออะไรเชื่อไม่ดีอุลิสับปีเนี่ยที่การสร้างบ้านนี้กูเซนซีซ่า
ยูจะต้องอะไรกันแล้วมึงดีเลยสิเนี่ยสิ่งสิ่งที่เด็กๆจะอยากมาจากคณะสูตรลู่ไต้หวันเชื่อว่านี่เนี่ยจะกลายได้มาทั้งปีนี้อะไรดูเขาเดี๋ยวมีอาเปียสีเนี่ยบีสิ่งสิ่งที่เด็กๆจะอยากมาจากคณะสูตรลู่วันนี้เอาชาวพุทธอะไรลู่ลู่ที่ต่างกันดีฮะเป็นลู่ยาโต้ตรงนี้มาทั้งปีเต็มชามีรักโคลงนี้อะไรขมยา
วิวเอสเนี่ยมันเข้มสีเนี่ยโอ้ตอนนี้เนี่ยน่าเสียนจีชูเนี่ยอะไรบ้างนะกูรู้ก็เช่นเนี่ยก็ยังเป็นเนี่ยแบบกาลูยี่ทุ่ดเดดดีสิ่งสำคัญนี่เดี๋ยวมากูเวกูเสมุปูดูแลเรื่องนี้เลยเต็มใจมาเลยก็เช่นวันนี้ด้วยงานสิ่งสำคัญตอนนี้มาก็เวนั่งดึงกูเสมุปูดูแลเนี่ยวิลูยี่จะได้เรื่องสำคัญนี่มาสุ่ยมุมีมาลานี่เลยลู
บาลานาสิ่งสำคัญต้องการดูการเปลี่ยนไปเลยเนี่ยเด็กคนนี้ก็ต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล่นเกมต้องเล
ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ
များမှာကိုဗစ် -19 ကူးစက်မှုတွေရှိနေပြီးသူတို့အဖွဲ့အစည်းနဲ့အရေးတကြီးကူညီဖို့ဆောင်ရွက်နေရကြောင်းပြောပါတယ
်ကိုမော်ဘတ်ပါဆိုင်ရောဘတ်ခန်းဒီအဲ့ဒီမိုင်းနာတဲ့တော်တော်များများဒီ positive တွေ့နေကြရတယ်ဆရာနေရာတိုင်းမှာတော့အဲ့လိုအနည်းများတော့ရှိနေကြပြီကိုများလာတော့ဒီရွှေသက်တို့ဒီအကြောင်းတို့ကမှကြတော့များတယ်ဆရာဒါကြောင့်မို့ကျွန်တော်တို့လည်းအခုလိုအပ်တဲ့ဒီအစားအသောက်တွေကိုတော့ဒီတပတ်ပါနှစ်ပတ်ပါအဲ့လိုပေးဖို့ပေးထားပါလေ
ဝိုင်းမော်မြို့နယ်မိုင်းနာစစ်ဆောင်စခန်းမှာတော့ပြီးခဲ့တဲ့လ23ရက်နေ့က positive လူနာ4ဦးစတင်တွေ့ရှိခဲ့ပြီးအခုတော့36ယောက်အထိရှိလာတယ်လို့စကန်တောင်ဝန်ကန်ဥပရန်ဆိုင်ကပြောပါတယ်မိုင်းနာစကန်ဟာလူဦးရေ3000ကျော်လောက်နေထိုင်တဲ့စကန်ဖြစ်ပါတယ်ကချင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကတော့ကိုဗစ်ကာလအတွင်းနေထိုင်စားသောက်ရေးအဆင်ပြေစေဖို့မြေကြီးနားဝိုင်းမော်မြို့နယ်တွေကစစ်ဆောင်စကန်43ခုအပါအဝင်ပရဟိတဘာသာရေးကျောင်းမိဘမဲ့ကျောင်းတွေကိုအခြေခံစားသောက်ကုန်နဲ့ဆေးဝါးတွေလှူဒန်းခဲ့ကြောင်းပြီးခဲ့တဲ့လကသတင်းထုတ်ပြန်ထားပါတယ်ဒီအပိုင်းအတွင်းKIU ဌာနချုပ်ရှိရာလိုင်စာမြို့မှာလဲကိုဗစ်ကူးစက်မှုတွေရှိနေပြီးဇူလိုင်လကုန်အထိပိုးတွေ့လူနာအယောက်30ကျော်ရှိတယ်လို့ KIU ရဲ့ကိုဗစ်တားဆီးနေနေရေးကော်မတီဝင်ဗိုလ်မှူးကြီးဟိန်းဝမ်ကပြောပါတယ်ခင်ဗျာတချိန်တည်းမှာပဲကြရားပြည်နယ်လွိုင်ကော်မြို့အရှိတ်ဘက်စစ်ဆောင်စခန်းတစ်ခုမှာကလေးအများစုပါဝင်တဲ့ဆေးဘေးဆောင်ရှစ်ဦးကိုဗစ်ကူးစက်ခံရကြောင်းစခန်းကော်မတီဝင်တဦးကပြောပါတယ်
ဒီစီးပွားရေးကမှန်တော့အပြာဝူချောတော့ပေါ့နော်ဒီလိုချောဖြစ်ပြီးတော့အဲ့ဒါကိုကိုတော့ကဖြည့်စီလိုက်တော့ positive ရေးတွေ့တာလေအလေးကစုစုပေါင်းက6ဦးနဲ့7ကျော်တဲ့အနှစ်ဦ
းလက်ရှိပိုးတွေးရှိသူ7ဦးကိုတီးတန့်ခွဲထားတယ်လို့သူကပြောပါတယ်ရွာပေါင်း10ရွာကလူဦးရေ900စုပေါင်းနေထိုင်ရတဲ့စင်စကန်းစစ်ဆောင်စကန်းတစ်ခုလုံးကို14ရက်ကြာလော့ကဒေါင်းချထားလိုက်ပြီးအဝင်အထွက်တွေပိတ်ထားလိုက်ပါတယ်ဒီစစ်ဆောင်ရွာသားတွေဟာပြီးခဲ့တဲ့မေလကစလို့ဒေသခံ PDF တွေနဲ့စစ်တပ်တွေကြားပြစ်ခတ်တိုက်ခိုက်မှုအတွင်းနေရက်ကနေတင်းဆောင်လာကြသူတွေဖြစ်ပါတယ်စစ်ဆောင်စခန်းတွေမှာလည်းနှာစည်းချောင်းဆိုးသူတွေများပြားလာနေပြီးကိုဗစ်ကူးစက်ပြန့်ပွားမှာကိုစိုးရိမ်နေကြသလိုအောက်ဆီဂျင်အိုးနဲ့အကာအကွယ်ဝတ်စုံ PPE လည်းလိုအပ်နေကြောင်းပြောပါတယ်ကိုဗစ်တတိယလှိုင်းအတွင်းကြရားပြည်နယ်လွယ်ကော်မြို့နယ်မှာကိုဗစ်ပိုးတွေ့ရှိသူ950ကျော်ရှိနေပြီးတေဆုံးသူက30ကျော်သွားပြီလို့ရွှေလွိုက်ကောပရဟိတအတင်းတာဝန်ရှိသူတူက VOA ကိုပြောပါတယ
်ဖြစ်နေကြရတည်နေမှာကိုအားလုံး950ကျော်သွားပြီလေမနေ့ကဒီ positive ကတေဆုံးမှုက31ယောက်တေသွားပြီဒီနေ့မနေ့ဒီ quality ရတော့အများကြီးပေါ့ဗျာ
ကျေးရွာရပ်ကွက်တွေမှာထားရှိတဲ့ကိုဗစ်တားဆီးကာကွယ်ရေးဂိတ်တွေကိုစစ်ကောင်စီဘက်ကဖျက်သိမ်းလိုက်တာကြောင့်စစ်ဆောင်စခန်းတွေအထိကိုဗစ်ကူးစက်ပြန့်နှံ့လာမှာကိုစစ်ဘေးရှောင်ပြည်သူတွေစိုးရိမ်နေကြပါတယ်ခင်ဗျာ
VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာ ဓာတ်ရိုက်နားထောင်လို့ရသလို သတင်းဆောင်ပါးတွေ အပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
VOA နဲ့ RFI အတန်းလွင့်ဌာနတွေကနေပူးတွဲတင်ဆက်နေတဲ့လူတို့မိတ်ဆွေ ရုပ်သံအစီအစဉ်ကိုနေ့စဉ်ထုတ်လွှင့်နေတာမို့ကျွန်တော်တို့ Facebook စာမျက်နှာမှာလည်းရှုစားနိုင်ပါတယ်ခင်ဗျအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်စစ်တပ်ကအလုပ်လုပ်ပေးနေတဲ့ဒီထောင်ထဲချီတဲ့လူတွေကိုအမေရိကန်ကနေအထူးရွှေ့ပြောင်းအခြေချခွင့်ဗီဇာ SIV ထုတ်ပေးနေပါပြီအာဖဂန်နိုင်ငံအတွင်းမှာတာလီဘန်တွေရဲ့ထိန်းချုပ်မှုတိုးလာတာနဲ့အမျှသူတို့ရဲ့အတန့်အအနေရဲ့လူညုံရေးကြောင့်အခုလို အမေရိကန်ကိုရွှေ့ပြောင်းနေကြတာပါ SIV အစီအစဉ်နဲ့အမေရိကန်ကိုရောက်ရှိလာတဲ့အာဖဂန်အမျိုးသမီးတဦးကိုမဟဒီမီဟရင်းကတွေ့ဆုံမေးမြန်းထားတာကိုတော့ကုငင်းညံကပြောပြမှာဖြစ်ပါတယ်။အာဖဂန်
ဘီသူကပညာရှင်တယောက်ဖြစ်တဲ့အသက်32နှစ်အရွယ်မွတ်စမာဒယ်လီဂျန်တယောက်အမေရိကန်ကိုနှစ်ထောင်ဆယ်ခုနှစ်ခုနှစ်ကရောက်လာတာပါ။အာဖဂန်မှာအမေရိကန်ငွေကြေးထောက်ပံ့ပေးထားတဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာလုပ်ကိုင်ခဲ့တဲ့အတွက် တူလုပ်ငန်းတွေတဲကတခုကတော့အာဖဂန်ပြည်တွင်းစစ်1960ခုနှစ်တုန်းကပျက်စီးခဲ့ရတဲ့ကပူးမြို့တော်ကဒရူအာမန်နန်းတော်ကိုပြန်လည်ပြင်ဆင်ရတာပါအာဖဂန်မှာအလုပ်အတွက်ခရီးသွားရင်တာလီဘန်တွေအနောက်ကလိုက်လာတဲ့အကြောင်းတစ်ခုကိုဒယ်လီဂျမ်ကအခုလိုပြောပြပါဗျာအမေရိကန်ငွေကြေးထောက်ပံ့ထားတဲ့လုပ်ငန်းတစ်ခုကိုသွားကြည့်ဖို့အာဖဂန်လုပ်ဖော်ကင်ဘက်တွေနဲ့ကန်ဒဟာကိုသွားခဲ့ပါတယ် ကျမတို့ကားနောက်ကကားတစ်စီးကလိုက်လာတာကိုကျမတို့ရင်မောင်းသူကသတိထားမိပါတယ်ကျမတို့လည်းချက်ချင်းလမ်းကြောင်းပြောင်းလိုက်ပြီးတော့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုလည်းခေါ်လိုက်ပါတယ်နောက်တော့တာလီဘန်တွေကကျမတို့ကိုဖမ်းဖို့ကြိုးစားတာလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကပြောပါတယ်ကန်ကောင်းသွားတာတော့တာလီဘန်တွေကဘာမှမလုပ်နိုင်ခဲ့ပါဘူးသူတို့ကကျမကိုဖမ်းသွားရင်အခုချိန်မှာကျမအသက်ရှင်နေတော့မှာမဟ ကုမ္ပဏီတစ်ခုမှာတော့အခုအလုပ်လုပ်နေပါတယ်ဒါလီဂျန်က
ပေါ်တာနာဆာ
အာဖဂန်ကလုံခြုံရေးအခြေအနေမကောင်းတာကြောင့်အမေရိကန် project တွေမှာအလုပ်လုပ်ခဲ့တဲ့သူတွေအတွက် SIV အစီအစဉ်ဟာပိုးပြီးတော့စိတ်ချမ်းသာဖို့လုံခြုံဖို့အခွင့်အရေးပေးတာပါဒါနဲ့ပတ်သက်ပြီးသဘောကျပါတယ
်အမေရိကန်တပ်တွေအတွက်အလုပ်လုပ်ခဲ့တဲ့သူတွေဟာနောက်နောက်ရပြီးပြည်ပမှာအခြေစိုက်တာမျိုးမလုပ်ခဲ့ရင်ဘေးကင်းလုံခြုံမယ်လို့ပြီးခဲ့တဲ့ဇွန်လအစောပိုင်းတုန်းကတာလီဘန်တွေကခြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လည်း2014ခုနှစ်ကတည်းကစတွက်ရင်အမေရိကန်တပ်တွေအတွက်စကားပြန်လုပ်ပေးခဲ့တဲ့အာဖဂန်တွေနဲ့သူတို့ရဲ့မိသားစုတွေအသက်ခံရတာလူအယောက်300ကျော်ပြီလို့အမေရိကန်အခြေစိုက် No One Left Behind အဖွဲ့ကြီးကပြောပါတယ်အမေရိကန်တပ်တွေအာဖဂန်မှာရုတ်သိမ်းနေတာဟာကဘူးမှာရှိတဲ့သူမိဘတွေညီကိုမောင်နှမတွေအတွက်အန္တရာယ်ရှိတယ်လို့ဒါလီဂျမ်ကစိုးရိမ်နေပါတယ
်
ဒီမှာနေတဲ့အာဖဂန်အများစုအတွက်ကတော့လူကဒီမှာရောက်နေပေမဲ့စိတ်ကတော့မိသားစုစီမှာရောက်နေပါတယ်သူတို့တွေမလုံခြုံဘူးစိတ်ဖြစ်နေကြတယ်ဘေးအန္တရာယ်ရှိတယ်ဆိုရင်သူတို့အသက်ရှင်ရေးအတွက်အငြင်းယူဆိုင်နေရပါတယ
် SIV အထူးရွှေပြောင်းအခြေစိုက်ဗီဇာအစီအစဉ်ဟာအမေရိကန်အတွက်ကောအာဖဂန်အတွက်ပါအကျိုးရှိတယ်လို့လူမှုရေးပါမောက်ခဟာဆန်ရီဇာယီကပြောပါတယ်
။ဒါဟုတ်တယ်လို့ခေရလို့ပြန်တည်တယ်ရောင်းတ
ယ်။အာဖဂန်မှာရှိတဲ့သူ့ပါမိတ်တွေရဲ့ဘေးကင်းလုံခြုံရေးကိုအမေရိကန်ကဘလော့ဂ်ယူဆိုက်တယ်ဆိုတာပြပါတယ်။ဒီပြည်စင်ဟာလူမှုရေးကျိုးသက်ရောက်မှုတွေလည်းရှိပါတယ်။အမေရိကန်စစ်တပ်ကိုကူညီခဲ့တဲ့အာဖဂန်တွေထောင်တောင်းနဲ့ချီအမေရိကန်ကိုရောက်သွားတဲ့အခါမှာအာဖဂန်အတွက်ဆက်သွယ်နိုင်တဲ့လူမှုကွန်ရက်ကြီးဖြစ်သွားပြီးတော့ဘဝအတွေ့အကြုံတွေဖလှယ်နိုင်ပါတယ
်။ SIV အစီအစဉ်စတင်တဲ့2008ခုနှစ်ကတည်းကဆိုရင်အာဖဂန်9000လောက်အမေရိကန်ကိုပြောင်းရွှေ့အခြေချခဲ့ပြီးပြီလို့အမေရိကန်အစိုးရကပြောပါတယ်။နောက်ထပ်အာဖဂန်2500လောက်ဘေးကင်းရာအမေရိကန်ကိုလာဖို့လုပ်ငန်းစဉ်ကိုပြီးခဲ့တဲ့အပတ်ကစတင်နေပြီးတော့လူအယောက်200လောက်ဟာဗာဂျီးနီးယားပြည်နယ်ဖို့လီစစ်အခြေစိုက်စခန်းကိုရောက်လာခဲ့ပါပြီခင်ဗျာ။
ကိုငင်းညာပြောပြသွားတာပါခင်ဗျာဒါနဲ့တဆက်တဲ့တင်ပြချင်တာကတော့အာဖဂန်နစ္စတန်နိုင်ငံမှာလူညုံရေးအခြေအနေပုံမှုဆိုးရွားလာနေတာဟာအာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်ချီးပြန်လည်ဆုတ်ခွာနေကြရောက်ဖြစ်တယ်လို့အာဖဂန်သမ္မတအက်ရက်ဂန်နီကပြောဆိုလိုက်ပါတယ်သူအစိုးရအနေနဲ့6လတာကာလအတွင်းမှာလူညုံရေးပြန်လည်ထိန်းချုပ်မဲ့အစီအစဉ်တစ်ရပ်ကိုချမှတ်ဆောင်ရွက်နေကြောင်းလည်းပြောပါ
Afghanistan nang an nang an American jet phwe le pyan le sauk khwa bu. American soya ga yauk chi song phyet saung ywet ni da jaw. Afghan nang an twin ga long chou ye a chin ni ga po mo soa la khe da lo. Afghan tamra Ashraf Ghani ga Afghan a myo sa phyet daw ye pu rwe a si we ma pyo so twa da ba. Taliban le nat kai ni ga asoya jet phwe le go a ta zi yu tai khai ni da ne a mya. Taliban ne go tai thauk phu a twat nang an ye tamar re ja ni nyut ja bu go le Afghan Tamaraga Titan Tuamare.
Zmukde Osani was yet long mildo.
Leshi Joniare Chiniha, American Yodia Sumchechang Pibare.
Sigil Labani Trimabe, Afghan Suyaha, Kayan Tiangazet or Lelu Sunshon Kayaraba. Tunine Lame Taula Drima, Chini Rigo Piale Tenchon Nayan Lodwamelu, Tamarakaniga Garipu Josobare.
Yawazi Dumbrawaim, Chetula Madagi Muniguli.
Lame Taula doing Hupinir Supu Ojo Murego.
နိုင်နေနိုင်ဖို့ပြင်ဆင်ဆောင်ရွက်မှုတွေလုပ်ထားပြီးပါပြီ။တာလီဘန်တွေဟာနိုင်ငံရေးအရာအဖြစ်ထွက်အောင်တွေးဆုံဆွေးနွေးမယ့်အစားအကြံဖတ်ဖို့နှီးကိုပဲရွေးချယ်နေကြတာလို့လဲသမ္မတခါနီကပြောပါတယ်။တာလီဘန်တွေဘက်ကတော့သမ္မတရဲ့ဒီလိုပြောဆိုချက်ကိုငြင်းဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်အထူးတန်တမန်ဇာမေခလီရဇတ်ကတော့အာဖဂန်မှာနိုင်ငံရေးအဖြစ်ရတဲ့အထိအ
Maybe some Talibs think there is a military solution.
Afghan
Lila don't do the Chogale, Taliban, Hanning, and Yia, Pishabo, say when Zaduri Mahokulu, Joari.
The Monsabit got to a doy Talibokum Shah home, let me call him Wakiat Nedosh.
You Jibla Jiru, Mutaba, Hulu, Taliban, Bioni, Mamusura, a chain to the Bianiwal. Priya don't Bioni to the Bawe.
Talibaniha, he read Gandaha, Leska, Kap Murima, Tosis in Taikai Murigo, Saloni Jazze, Tabari. A soya gale, di Taikai Lamurigo, Pianle, Chemon Dwame, Lupio Suni Varishin.
American Daddy, Janle, Yutinia, Afghanistan, yet now so Nangayi, Chipo, do the Murigo, Massimo, Jobia Dorawakna. Dilunio say when Zawe, Nyaman and Nangaga, the Dinigo, Pasulure, Nasin Lure, Tishulure, so in all Burmese. At voanews.com. Nasine Marekna.
VOA American and Yotan Radio Tolan Murigo, Nathan, American Bianzu, Washington, Murogani, Tayai Tolan, Tinsap Binivari. Joru Payumune, Lando Media Robson, Tomorrow View in Mamawa, Internet Sandy Napsite. ဖမ်းမီ.voanews.comမှာလည်းကြည့်ရှုနားဆင်နိုင်ပါတယ်ဒီစမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နည်းလမ်းတစ်ခုအနေနဲ့ youtube နဲ့ twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်ဗီအိုအေမြန်မာဝိုင်းယူတျူဘ်လိပ်စာကယူတျူဘ်.com/voabemis channel ဖြစ်ပါတယ်စလုံးပေါင်းက www.dwitter.com/voabemis ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကိုsoundcloud က nathan jin နေရှင်တော့soundcloud.com/voabemis ဖြစ်ပါတယ်ဗီအိုအေအမေရိကန်တန်ရုပ်တံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
င်္ဂလာမနေ့ခင်းလေးဖြစ်ပါစေခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA အမေရိကန်တန်ကစနေနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 kHz 12.13 ညလိုင်းနိုမီတာ40 kHz 9413ညလိုင်းနိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505ကပါဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆုံးလင်းအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နီးပညာကဏ္ဍမှာတော့
အဲ့သုံးမျိုးမှာအောက်ဆီဂျင်အစိတ်ပညာဖြစ်ပါတယ်ဖြစ်တဲ့အခါမှာ alveolines ဟိုအသေးဆုံးလေအိတ်ကလေးတွေဆက်ဖုံးလွှာလေးတွေကပျက်စီးကုန်တယ်ပျက်စီးပြီးတော့အဲ့မှာသူ့အလုံးလုံးတဲ့အောက်ဆီဂျင
်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရမှာပါခင်ဗျာအခုတော့အလှည့်ရောက်လာတာကတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်လူမှုအဖွဲ့အစည်းတစ်ခုမှာပိဋိပက္ခတွေစစ်ပွဲတွေအပါအဝင်ဘေးဒုက္ခတွေကြုံကြရတဲ့အခါမှာဒီလိုဘေးဒုက္ခတွေတက်ရောက်မှုအန္တရာယ်တွေကိုအမျိုးသမီးတွေပိုခံစားရလိမ့်ရှိပြီးအမျိုးသားတွေထက်ပိုပြီးတော့ခံနိုင်ရည်ရှိတယ်လို့စေဘေးနဲ့ကဘေးဒုက္ခတွေကိုကူညီပေးနေတဲ့ခရိယန်သာသနာပြုကောင်းသောသူတိန်သီလရှင်ဂိုင်းက Sister Elizabeth Joseph ကပြောပါတယ် Sister Elizabeth ကိုဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုဒီသတင်းပတ်ရဲ့မျိုးသမီးခန္ဓာမှာမခင်ဖြူတွေတင်ပြထားပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
ဒီတခါအာနာသိန်းကြီး6လအတွင်းမြန်မာနိုင်ငံမှာနိုင်ငံရေးနဲ့ပြည်သူ့ကျန်းမာရေးအခြေအတဲတွေပုံမှုဆွေးဝါးလာပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ဘဝတွေအပေါ်စူးစူးဝါးဝါတက်ရောက်နေတဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကမကြာခင်ကပဲကြေညာချက်ထုတ်ပြန်သတိပေးထားပါတယ်။အာနာသိန်းမှုနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေရဲ့ပြစ်ကတ်နိုင်နေမှုတွေဖန်စီအရေးယူမှုတွေအပြင်ကိုဗစ်ကပ်ဆေးကြောင့်ကျုံလာရတဲ့ကျန်းမာရေးပြဿနာတွေနဲ့စိုးရင်ကြောင်းကြမှုတွေဟာမြန်မာပြည်သူအများစုဒီကနေ့ရင်ဆိုင်နေရတဲ့အခြေအနေတွေဖြစ်ပါတယ်။ဒီလိုအခြေအနေတွေကြားမှာပဲဘေးဒုက္ခခံစားနေကြသူတွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေကိုတနိုင်တစ်ပိုင်းကူညီစောင့်ရှောက်ပေးနေသူတွေထဲမှာတော့ခရိယန်သာသနာပြုကောင်းသောတုံ့ထိန်သီလရှင်တွေလည်းပါပါတယ်။သူတို့ဘယ်လိုကူညီတွေပေးနေသလဲ၊ဘယ်လိုအခက်အခဲတွေအများအပြားကြုံတွေ့ရသလဲဆိုတာတွေကိုဒီကိရတဲ့တဲ့ရင်ဘက်ကပဲဒီကောင်းသောတူထိန်သီလရှင်တူဖြစ်တဲ့ Sister Elizabeth Joseph ပြောပြတာကိုတင်ပြပေးခဲ့ပါတယ်။ဒီတစ်ပတ်မှာတော့ကောင်းသောတူထိန်သီလရှင်တွေအနေနဲ့အခက်အခဲတွေကြားကနေဘာကြောင့်အခုလိုကူညီစောင့်ရှောက်မှုတွေကိုလုပ်ပေးနေကြတာလဲ။ဒီကနေ့စစ်ဘေးကပ်ဘေးဆိုင်ရာကူညီစောင့်ရှောက်မှုတွေမှာအမျိုးသမီးတွေရဲ့ပါဝင်မှုကဘလောက်ထိအရေးပါတယ်လဲဆိုတာတွေကို Sister Elizabeth ကိုမေးမြန်းထားပါတယ်။
ဘာလို့ကိုညီဆောင်ရှောက်နေရလဲဆိုတော့အမရေလူသားချင်းစာနာတဲ့နေရာမှာကိုကရန်နေတဲ့သူဖြစ်တာတကြောင်ပြီးတော့မေတ္တာတရားလုပ်ငန်းတွေအတွက်ကိုဘဝကိုပေးထားတဲ့သူဖြစ်နေတာပေါ့နော်ဒီလရှင်တွေဆိုတော့ကိုဘဝကိုလူတွေအတွက်ဖြူလိုက်တာပေါ့နော်လူကုန်တိတ်ခါနဲ့အခုရေချိုးဖောက်ခံနေရတဲ့ပြည်သူတွေကိုကိုစွမ်းရှိသမျှနဲ့ကြိုးစားပြီးတော့လုပ်ပေးတာပေါ့လေတကယ်တော့ပြည်သူတွေကြုံနေရတဲ့ဒီအနှိမ့်ထားရင်ကသူတို့မခံဖိုက်တဲ့အရာတွေပါပဲအဲကြောင့်မလို့လဲဟိုကုချင်းစာတရားမြတ်တာတရားနဲ့ပေါ့နော်ကျမတို့ကလည်းပဲကျမတို့ဖခင်ရဲ့ပင်ပေးတာအဆုံးမှာတော့တယောက်နဲ့တယောက်ချစ်ဖို့ချစ်ချင်းမြတ်တာကိုပြဖို့ပေါ့နော်အဲ့ဒါပဲပင်ပေးတဲ့အတွက်ကြောင့်မို့ဒီလူတွေကြုံရတဲ့အခက်အခဲတွေအနှိမ့်ထားရုံတွေကိုကိုထက်ဖို့ဆိုးတဲ့အခြေအနေမှာရှိနေတဲ့အတွက်ကြောင့်မို့ကိုလည်းလမ်းမီတလောက်လေးပေါ့ကိုကြီးစောင့်ရှောက်ပေးနေတာပဲဖြစ်ပါတယ်
လက်ရှိမှာဒီပြည်သူတွေအနေနဲ့အကျက်တဲတွေခြုံနေရတာမှန်တယ်ဒီထဲမှာမှအမျိုးသမီးတွေကတော့ဒါသူတို့တိတက်ကြုံတွေ့ရတဲ့ဒီအမျိုးသမီးတဘာဝကြောင့်ဖြစ်လာတဲ့စားဖွားရတဲ့ကိစ္စတွေစသဖြင့်ပေါ့နော်ဆိုတော့တိတက်ကြုံရတဲ့အခက်အခဲတွေကပိုပြီးတော့အမျိုးသမီးတွေကဒီအကျက်တဲကိုအခက်အခဲတွေပိုပြီးတော့ကြုံရတယ်လို့ပြောလို့ရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ပြောလို့ရပါတယ်ဒီလိုမျိုးဒုက္ခအခက်အခဲတွေအချိန်မှာအမျိုးသမီးတွေရဲ့ဒုက္ခပေါ့နော်ဒါပြလို့ဆိုတော့လူတွေအခက်အခဲကြုံနေရတဲ့စစ်တွေပြည်တွင်းစစ်တွေဒီကိုက်ရောဂါတွေကြုံနေတဲ့အခါမှာလူတွေတယောက်နဲ့တယောက်ကြုံရတဲ့ဒုက္ခကမတူအချို့ CDM လောက်ရင်းနဲ့အလုံးပြုတ်သွားတဲ့ဆရာမလေးတွေပေါ့နော်အဲတော့အများကြီးကတယောက်ကိုပြောမှဆိုလို့ရှိရင်သူကစားဖွာဖို့ကြီးဖွာဖို့အရာအခက်အခဲကြုံလာတယ်သူမှလုံးဝပေါ့နော်ဒါအမျိုးသမီးတွေဒီတက်ကြုံရတဲ့ဒုက္ခလေးပေါ့လေဆိုတော့အမျိုးသားကလည်းအလုံးပြုတ်သွားတယ်သူကလည်းအလုံးပြုတ်သွားတယ်ဒီမိဖဖို့ကိစ္စမှာအရာအခက်အခဲဖြစ်နေဖြစ်လာတဲ့အခါကျတော့ဒီလိုမျိုးအချိန်မှာအမျိုးသမီးတွေရဲ့ဒီဓမ္မတာအရာလုံးရမဲ့ကြောင်ကိုတရားတွေကိုလည်းပြောရမယ်ဆိုလို့ရှိရင်စိတ်
ပြောရှင်ရှင်နဲ့မလုံနိုင်ဘူး။နောက်တစ်ခုကငွေရည်တီးအခက်ခဲကြမလို့တိုးရင်ကူပံမှုတွေရှိနေရတယ်။နောက်သူတို့ရဲ့လုံချုံရေးအတွက်လည်းအရင်စိုးရင်ကူပံမှုတွေဒါတွေကတော့ဘယ်လိုပြောမလဲအခက်ခဲတဲ့ကတစ်ခုပေါ့နော်။ဆိုတော့ဒီလိုမျိုးကိုလည်းကူညီပေးနိုင်တဲ့အတွက်ကြောင့်မို့ကိုကလည်းဘလူရှင်တွေလည်းကျေးဇူးတင်တယ်ကိုကိုယ်တိုင်လည်းပဲလူမျိုးသမီးကနေအမျိုးသမီးကိုပြန်ပြီးတော့မှအထောက်ဟိုပေါ့အမိတဲလုတ်ပေးနိုင်တာကိုလည်းဂုဏ်ယူတယ်ပေါ့နော်။နောက်တချို့မျိုးသမီးတွေကကျတော့ဒီလိုမျိုးအချိန်မှာဒီကပုံဆောင်နေရတဲ့အတွက်ကြောင့်သူများရဲ့အိမ်မှာသွားပြီးတော့အခန်းကိုနှားနေရတယ်။သူများနှားထားတဲ့အခန်းကိုပဲနှားပြီးတော့နေရတဲ့အချိန်မှာသူတို့ကိုယ်တိုင်ကစားစရာလည်းမရှိဘူး။အခန်းကအထက်ထက်ကြီးရှိလာတဲ့အခန်းမှာဘယ်လိုပြောရမလဲ။အိမ်မှာသွားပြီးတော့တဲကိုတဲ့အိမ်ရဲ့ညစူတာတွေနော်စိတ်ပိုင်းဆိုင်ရာအရင်စိတ်ညစ်စရာတွေကြုံရတယ်။ဒီကြားထဲမှာကျမတို့မမြင်နိုင်မတွေ့နိုင်တဲ့ဘာမတရားမှုတွေဘာassault တွေပေါ့နော်။ဒါ abuse တွေရှိနေလဲဆိုတာတော့ကျမကတော့မပြောရတတ်ဘူးပေါ့။နောက်တစ်ချက်ကတော့ဒီအမျိုးသမီးကလေးတွေပေါ့။ကျမအကောင့်ပနီလုတ်ပြီးကျမလက်တွေခုတ်ပြီးတဲ့လူငယ်လေးတို့ထဲအမျိုးသမီးတွေဆိုလို့ရှိရင်သူကထုတ်ရှားမှုတွေမှာပါဝင်တယ်ပါဝင်ပြီးတော့ခါကျတော့ဖမ်းခံရတယ်။ဖမ်းခံရပြီးထောင်ထဲမှာကအဖွဲလိုက်မတင်းကျင့်တယ် can grade လို့ခေါ်တာပေါ့နော်။အဖွဲလိုက်မတင်းကျင့်တာကြီးခံရတယ်။အဲ့လိုမျိုးကျစာရီကြုံတွေ့ရတဲ့အခါကျတော့ဒီပေါ့နော်အမျိုးသမီးတွေရဲ့ဒုက္ခကအမျိုးသမီးတွေကိုထိခိုက်တဲ့အရာတွေကတကယ်တော့လူမျိုးနွယ်ကြီးထိခိုက်တဲ့အရာတွေဖြစ်တယ်အဲ့တော့ဒီအချိန်မှာလည်းအမျိုးသမီးတွေရဲ့အတန်ပေါ့အတန်မထွက်နိုင်သေးတဲ့အမျိုးသမီးတွေနေရာတော်များများမှာရှိနေသေးတယ်ပေါ့အဲ့ဒါကိုလည်းပဲမီဒီယာတွေဒီအတန်တွေကိုထုတ်ပေးနိုင်တဲ့နေရာတွေအနေနဲ့ဒါလေးတွေလည်းမမေ့ထားခြင်းလို့လို့ကျွန်မထင်တယ်ဟုတ်တယ်
ဟုတ်တယ်လောလောဆယ်နေမီဒီယာမှာတော့တော်တော်ပြန့်သွားတယ်စစ်စတာလက်သတိထားပြီးမှထင်ပါတယ်ဒီခွင့်ရတီလာရှင်တပါးကနေပြီးတော့လေရှေ့ရနေပြီးတော့မှတကယ်ကိုချမ်းချမ်းခံပြီးတော့ဟိုလူငယ်တွေကိုပစ်တာခတ်တာတွေလုပ်နေတဲ့အချိန်မှာတားခဲ့တဲ့ပုံရိပ်တစ်ခုလည်းထွက်ခဲ့ပူတယ်လေဆိုတော့အခုလို့ဒီမြန်မာနိုင်ငံမှာဒီနိုင်ငံရေးအခြေအသေးပဲလူမှုစီးပွားအခြေအသေးတင်အခုဆိုကိုဗစ်ကပ်ပြီးပေါ့နော်ကျန်းမာရေးဘက်မှဆိုရင်လည်းဒီလိုအခြေရိုက်နေတဲ့အချိန်မျိုးဒီလိုအချိန်မျိုးမှာဒီခရီးရန်ဒီတီလာရှင်တွေအမျိုးသမီးတွေပေါ့နော်အထူးသဖြင့်သူတို့ရဲ့ဒီလူမှုအတိုင်းဝိုင်းကောင်းမွန်ရေးအတွက်ဒါမေတ္တာတရားနဲ့ပါဝင်ပြီးတော့စောင့်ရှောက်တဲ့နေရာမှာသူတို့ရဲ့အခန်းကဏ္ဍပေါ့နော်ဒါကဘယ်လောက်ထိအရေးကြီးတယ်လို့ထင်တယ်လဲပြောပြပေးပါလား
ကျွန်မအမြင်ပေါ့နော်အမျိုးသမီးတွေဆိုတာကလေငူပေါ့အိမ်တောင်ရှိရှိမရှိရှိမိခင်စိတ်ကပါလာမျိုးကလေးကဒီမိခင်စိတ်မေတ္တာစိတ်ပေါ့နော်မေတ္တာစိတ်ကုနာတတ်တဲ့စိတ်ရှင်နာရဲ့စိတ်ပြီးတော့သူများခက်ခဲတဲ့အခါမှာဟိုဂယူးဆိုင်တက်တယ်ပေါ့နော်အမျိုးသမီးတွေကလူတွေကိုကူတဲ့အခါမှာအမျိုးသားတွေနဲ့အဲ့ဒီနေရာလေးတွေမှာသူကကြွားချားတယ်ပေါ့လေဆိုတော့အိုးတော်လိုင်းကြီးအစမှာဆက်ပြီးတော့ပြစ်ခတ်လာတဲ့အချိန်မှာဒီမီဒီယာတွေကနေပြီးတော့မှကျွန်တော်တို့တွေ့ရဒီအခုကျွန်တော်တို့ကချင်ပြည်နယ်ရပဲဒါပေမဲ့သူကမြစ်ကြီးနာအဲ့ဒီစစ်တေကဖတ်ပြီးတော့မှလူတွေအရှိန်မှာရက်ပေးလိုက်တယ်ဆိုတော့မိခင်စိတ်ရဲ့အရင်းကပေါ့နော်မိခင်စိတ်ရဲ့အရင်းကဘာဖြစ်လဲဆိုလို့ရှိရင်ကိုသားသမီးတွေအတွက်ဒုက္ခရောက်လာပြီးကိုသားသမီးတွေရဲ့ဘေးဒုက္ခနဲ့ကြုံလာပြီးဆိုလို့ရှိရင်သူတို့အသက်ကိုပဲမငဲ့ပဲနဲ့ကိုဘာဖြစ်နေဖြစ်သွားပါစေဖြစ်သွားပါစေကိုသားသမီးတွေမဖြစ်သွားဖို့ကအရေးကြီးတယ်ဆိုတော့ဒီတတိပေါ့နော်တတိအင်အားအဲ့ဒါရှိတယ်နောက်ပြီးတော့ဒုတိယတစ်ချက်နေတော့ဒီနာကျင်မှုတွေဒုက္ခတွေခံနိုင်တဲ့အစွမ်းပေါ့ဒီခံနိုင်ရည်ကပြောရမယ်ဆိုလို့ရှိရင်အမျိုးသားတွေချက်အမျိုးသမီးတွေကပို့ပြီးတော့မှခံနိုင်ဒီဘိုင်းမှာရှိတယ်။ဆိုတဲ့အခါကျတော့ဒီလိုမျိုးအချိန်မှာလူတွေဘက်ကနေပြီးတော့မှစိတ်ဒုက္ခတွေဒီပေါ့နာကျင်မှုတွေဝေဒနာတွေအများကြီးခံရတဲ့အချိန်မှာအမျိုးသမီးတွေကဒီဟိုသူ့မွေးရပါပေါ့မွေးရပါရှိတဲ့ဒီအကြီးအချင်းတွေကဒီဒုက္ခဒီမတရားမှုဒီအနိဋ္ဌာယုံကြီးကိုပါဝင်ကူညီတဲ့အခါမှာအရန်ကိုမှအရေးပါတယ်အရန်ကိုမှလည်းထိရောက်တဲ့အပိုင်းလို့ကျွန်မမြင်ပါတယ်ရှင
်ဟုတ်ကဲ့ပါ sister ဆိုတော့လက်ရှိမှာဒီကိုဗစ်ကပ်ပြီးနောက်ဒီအာနာတိန်တာအတွက်ရောမလို့စစ်ဘေးပေါ့နော်အချက်တဲတွေမျိုးမျိုးကြုံနေရတဲ့အချိန်မှာပြည်သူတွေအတွက်စိတ်တိုင်းဆိုင်ရာကြန့်ခိုင်မှုတွေပိုရှိလာဖို့အတွက်ကို sister အနေနဲ့ဒါရင်းများအကြံပြုချင်ပါလဲရှင
်ဒါရင်းအကြံပြုချင်လဲဆိုလို့ရှိရင်တော့လက်ရှိကြုံတွေ့နေရတဲ့ဒီဘေးဒုက္ခတွေကြောင့်လူတွေရဲ့စိတ်ဒုက္ခအကြီးကြီးကြုံနေရတယ်။ပြီးတော့စိတ်ပိုင်းဆိုင်ရာစတဲ့ခံအောင်ဒီလိုမျိုးလုပ်ဖို့လူလဲဆိုလို့ရှိရင်ဒီမတရားမှုတွေမှာပေါ့နော်ကျွန်မကြားတာဒီစိတ်ပညာရှင်တယောက်လဲပါပြီးတော့မှလူတွေကိုတိုက်စိတ်သက်ပိုင်းဆိုင်ရာမှာပို့ပြီးတော့မှဒုက္ခစိတ်ဒုက္ခကိုပေးနေတဲ့အပိုင်းမှာရှိတယ်။ဆိုတော့ဒီလူတွေကိုကျွန်မအားပေးချင်တာတော့ဘယ်တော့မှ အရှုံးမပေးဘူးဆိုတဲ့စိတ်နဲ့ဆက်သွားပါပြီးတော့ဒီအရာရာကိုကိုယ်စိတ်ရင်းနဲ့လုပ်ပါကိုယ်စိတ်ရင်းဆိုကိုယ်မှာမေတ္တာစိတ်ကောင်းတဲ့စိတ်လေးတွေရှိတဲ့အတွက်အဲ့ဒီစိတ်အရင်းခံလေးတွေနဲ့ပဲလုပ်ပါလို့အားပေးချင်တယ်နောက်တစ်ချက်ကသူတို့ကကိုယ်ကိုဝူပြီးတော့စိတ်တကြပြီးတော့အရှုံးပေးပြီးတော့အညံ့ခံစေချင်တဲ့အချိန်မှာကိုယ်ကိုခန္ဓာတည်သွားပါစေဒီတော့မှကိုယ်စိတ်ဓာတ်တော့အပြက်အစီးမခံလိုက်ပါနဲ့လို့အားပေးချင်တယ်နောက်ပြီးတော့တချို့နေရာမှာလေစိတ်ဓာတ်ကလေးတွေပျက်စီးလာတာတွေ့ရတယ်အဲ့တော့အဲ့အရာတွေကိုကိုမပါပါခြင်းနဲ့မြန်မာပြည်သူတွေရဲ့ကောင်းမြတ်တဲ့စိတ်ဓာတ်တွေဆက်ပြီးတော့ထိန်းထားပြီးတော့မှာပေါ့နော်ဒီမတရားမှုတွေပျောက်သွားအောင်ကိုကိုယ်ကလုံနိုင်ပါရဲ့ဆိုတော့အားပေးခြင်းဆိုတော့ဘယ်တော့မှစိတ်ဓာတ်မချလိုက်ပါနဲ့လို့ပဲအားပေးခြင်းပါတယ
်ဟုတ်ကဲ့ပါ sister အခုလိုချိန်ပေးပြီးတော့ထိကြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျမလည်းပဲကျေးဇူးအများကြီးတင်ပါတယ်ကောင်းသောဒူရင်းကူလာရှင်ရဲ့အားလုံးရဲ့ကုစားရောမြန်မာပြည်သူတွေရဲ့အားလုံးရဲ့ကူစားသူတို့အတန်လေးကိုထုတ်ပြီးခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ
်အခုလိုမျိုးအမျိုးသမီးကန္တာပြီးသွားပြန်တော့နောက်တခါဒီတုဒ္ဒဆိုလင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်အခုတပတ်မှာအိမ်ငှားကမပေးနိုင်တာကြောင့်ဒီအိမ်ကနေအတင်းကျပ်ဖေရှားခံရမှာကိုရင်ဆိုင်နေရတဲ့အမေရိကန်တွေနယူးယောက်မြို့ကရွှေပြောင်းအခြေချသူတွေရဲ့သူတို့မွေးရဇာတိမြေအပေါ်သဘောထားစာရတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
သူတို့ရောအခုစမှုတွေထမှန်ဖြစ်ပေါ်နေတဲ့အမေရိကန်ပြည်ထောင်စုမှာလွတ်လပ်မဲ့ဖြစ်ပြီးတော့အိမ်ငှားကမပေးနိုင်တာကြောင့်နေအိမ်ကနေဖျက်ရှားခဲ့ရမယ့်အရေးကိုလူတော်များများရင်ဆိုင်နေရပါတယ်။အိမ်ရှင်ကအတင်းကျပ်နှင်မချနိုင်အောင်အစိုးရကဥပဒေထုတ်ပြန်ခဲ့ပေမဲ့ဒီဥပဒေတရားကိုထပ်မတိုးတော့တာကြောင့်အခုလိုအခြေအနေဆက်ရောက်လာတာပါ။နေအိမ်ပေါ်ကနေဖျက်ရှားမပေးရရင်ကူညီသူတွေလည်းရှိတဲ့အကြောင်း AP တရင်ကိုအခြေခံပြီးတော့တင်ပြပေးရမယ်။ကိုဗစ်ကရောဂါစဖြစ်ကစားနောက်ပိုင်းမှာလုပ်ငန်းတွေပုံမှန်မလဲပတ်နိုင်တာကြောင့်အိမ်ငှားနေသူတွေအိမ်လာကမပေးနိုင်ရင်တော့အိမ်ပေါ်ကနေမချရဘူးလို့အမေရိကန်ဆွေရကစီမင်းဥပဒေထုတ်ပြန်ထားတာပါဒါပေမဲ့လည်းတရားရုံးချုပ်ကနေဒီစီမင်းကိုအောက်ဘုလာဇင်ကစပြီးတော့ထက်သက်တန်းတိုးမှမဟုတ်ဘူးလို့အရေးအမွဲပြထားတာကြောင့်တမရဂျိုးဘိုင်ဒန်ဆွေရကလည်းတခြားရွေးစရာမရှိတော့ဘဲသက်တန်းထက်မတိုးတော့တာဖြစ်တယ်လို့ဆိုပါတယ်ဒီသတင်းဟာကျန်းမာရေးမကောင်းသူတွေအလုံးလက်မဲ့ဖြစ်နေသူတွေအဖို့တော့ရွေးချယ်စရာလည်းမရှိတော့တဲ့အခြေအနေဆက်ရောက်သွားပါတယ်ရိုးအိုင်လန်ပြည်နယ် West Warwick မှာနေထိုင်သူရူရှန်နာရှက်ဖာက
And I think it really should continue because we're going through another cycle.
ကိုဗစ်ရောဂါထက်ကူးဆက်ပြန့်ပွားနေတာကြောင့်အိမ်ပေါ်ကနေအတင်းကျပ်ဆင်းခိုင်းတာမျိုးမဖြစ်အောင်ဆက်လုပ်ပေးသင့်ပါတယ်။ Delta မျိုးကွဲကြောင့်တော်တော်များများကျန်းမာရေးထိခိုက်ပြီးအန္တရာယ်နဲ့ရင်ဆိုင်နေရတာပါ။ကျွန်မဆိုရင်လည်းအသက်ရှူဆက်နေနေရတာကြောင့်ဖျက်ဆစ်လိုပါတယ်။အိမ်ကသာနှင်ချခံရရင်ဘယ်ကိုသွားပြီးတော့အသက်ရှူဆက်မီးပလက်ထိုးရမလဲမသိတော့ပါဘူး။
သူကကျန်းမာရေးမကောင်းသူဖြစ်တာကြောင့်အစိုးရထောက်ပံ့ခြင်းနဲ့ရပ်တည်နေတာဖြစ်ပြီးသူ့ရဲ့လက်တွဲဘော်ကလည်းကယောဂါကာလအလုပ်လုပ်မဲ့ဖြစ်သွားတာကြောင့်အခုခါမှာအိမ်လာကပေးစရာမရှိဖြစ်နေပါရယ်ကိုရိုနာဗိုင်းရပ်စ် Delta မျိုးကွဲကြောင့်တကြောပြန်ကူးစက်မှုတွေအခုလိုများလာချိန်မှာအစိုးရအနေနဲ့အကူအညီပေးဖို့လဲသူကမျှော်လင့်နေတာပါလွန်ခဲ့တဲ့စနေနေ့ညတကောင်ရံမှာတက်တန်းကုံဆုံနဲ့အိမ်ရှင်ကနှင်မချရေးဥပဒေကိုအောက်တိုဘာ18ရက်အထိတက်တန်းတိုးဖို့တော့လွှတ်တော်ကအစိုးရကိုတိုက်တွန်းခဲ့ပါသေးတယ်ဒါပေမဲ့လည်းတက်တန်းတိုးဖို့အကောင့်ထဲပေါ်မလာတာကြောင့်လွှတ်တော်အမတ်ကိုရိုင်းဆန္ဒပြတာတွေရှိလာပါတယ်မစ္စိုရီပြည်နယ်ကအမေရိကန်အလှတော်အမတ် Cory Bush က
I'm here because right now 7 to 11
ကျွန်မဒီမှာဘာကြောင့်ရောက်နေတယ်ဆိုတော့အခုဆိုရင်9တန်းကနေ17တန်းကြာလူရည်ဟာအခက်ခဲတွေရင်ဆိုင်နေရပါတယ်အစိုးရကအင်္ဂါကမပေးနိုင်သူတွေကိုအိမ်ပေါ်ကနေအတင်းကျပ်နှင်မချဖို့စီမင်းထုတ်ထားတာကတက်တန်းကုန်သွားပြီးရနောက်အဲ့ဒီတည်းကတော်တော်များများကအိမ်ပေါ်ကနေအတင်းကျပ်နှင်ချခံနေရတာပါလွှတ်တော်ကလည်းဒီစီမင်းတက်တန်းတိုးဖို့မဆောင်ရွက်နိုင်သလိုတမရနဲ့ CDC ကလည်းဘာမှဆက်မလုပ်ပါဘူး
သမရအင်ဂျီရောကပြည်내အသုံးစရိတ်ချပေးထားတဲ့အထဲကနေအခက်အခဲရင်ဆိုင်နေရသူတွေကိုကူညီဖို့တော့ပြောထားပါဗျ။မြောက်ကယ်ရိုလိုင်းနားပြည်내မှာဆိုရင် Hope လို့ခေါ်တဲ့အစီအစဉ်ကနေခရိုင်အသေးဆုံး88ခုရဲကဝင်ငွေနဲ့မိသားစုတွေအတွက်အင်အားကနေမိဖို့ရေဖို့ပေးပေးပါရယ်။တချို့ခရိုင်ကြီးတွေမှာလည်းဒီလိုအစီအစဉ်မျိုးတွေတည်ကြရှိပါရယ်။ပြည်내အစိုးရကနေမြောက်ကယ်ရိုလိုင်းနားကလူစုကိုကူညီဖို့အသုံးစရိတ် 1.3 ဘီလီယံကျော်တည်ကြသုံးစွဲတော့မှာပါ။ပြည်내အစိုးရရဲ့ထောက်ပံ့ကြေးရဖို့အကူအညီလိုအပ်နေသူတွေအတွက်လိုက်ပါဆောင်ရွက်ပေးနေတဲ့အဖွဲ့တွေလည်းရှိပါရယ်။အခမဲ့ကူညီနေတဲ့ဥပဒေအကြံပေးအီလီယာနာဒိုင်ယက်စ်က
Right now people are going through a hardship, you know, with jobs.
အလုံးလက်မဲ့ဖြစ်ပြီးတော့အလုံးမလုံးရတော့တာအထူးသဖြင့်အမျိုးသမီးတွေဆိုရင်အိမ်မှာနေပြီးတော့ကလေးထင်ရတဲ့အကြောင်းအလုံးလည်းမလုံးနိုင်တဲ့လို့ကြောင်းလည်းမတက်နိုင်တာကြောင့်အခက်အခဲတွေအများကြီးနဲ့ရင်ဆိုင်နေရပါတယ်ဒါကြောင့်ငွေကြေးအခက်အခဲဖြစ်ပြီးတော့အိမ်လာကမပေးနိုင်တဲ့အခါမှာအိမ်ရှင်တွေကလည်းအတင်းကျပ်ဖယ်ချဖို့လုပ်ပါတယ်
မြောက်ကယ်ရိုလိုင်းနာကအင်္ဂါနေထိုင်သူ73ယောက်မှာတယောက်ဟာနောက်လအတွက်အခန်းငါးကပေးစရာမရှိလို့စိုးရင်ပူပန်နေရသူပါမြောက်ကယ်ရိုလိုင်းနာကလီဗလန်ခရိုင်ကရဲအရာရှိတွေလည်းအခန်းကမပေးနိုင်တဲ့အင်္ဂါတွေအခန်းကနေဖယ်ပေးဖို့တရားရုံးရဲ့ဆုံးဖြတ်ချက်အတိပေးစာကိုမကြာခဏဆိုသလိုလိုက်လံပို့ဆောင်ပေးနေရပါတယ်ဒါပေမဲ့လည်းမြောက်ကယ်ရိုလိုင်းနာနဲ့မစ်ဇိုရီပြည်နယ်ကတချို့တရားသူကြီးတွေကတော့ဖက်ဒရယ်အစိုးရရဲ့ဆုံးဖြတ်ချက်ကိုမတိကျကျွံပြုပေးနေကြတယ်လို့နေထိုင်စရာအခက်အခဲဖြစ်နေသူတွေအရေးဆောင်ရွက်ချက်သူတွေကပြောပါရယ်အိမ်ငါးကပပေးသူတွေကိုအင်ရှင်ကတရားရုံးမှာအမှုဆွဲဆိုတင်သွင်းရပြီးတရားသူကြီးအမိန်နဲ့ရဲဌာနကနေတဆင့်အိမ်မော်ကနေဆင်ခန်းရတာပါကလီဗလန်ခရိုင်ရဲအရာရှိဒေးဗစ်ရုပ်က
We would have 2 to 3 evictions a day.
အရင်ကတော့တရက်ကို2-3 ရှိပါတယ်။အခုတော့ကံကောင်းစွာနဲ့ပဲတပတ်မှ2-3သာရှိပါတော့တယ်
။တချို့ကလည်းတရားရုံးမှာအမှုရင်ဆိုင်ရမယ့်အချိန်ကြာမှအိမ်ငါကပေးနေတာပါ။
So in this instance she explained to me that
အင်းသားကပေးပြီလို့သူကပြောပါတယ်ဒါဆိုရင်တော့တရားရုံးချင်းနေမှာပေးပြီးတောင်တက်တည်လာပြုံပါပဲ
အမေရိကန်သံကောင်းစင်းဌာနရဲ့ဇူလိုင်5ရက်စတန်းအရာအမေရိကန် 3.6 သန်းလောက်ဟာနောက်နှစ်လအတွင်းနေအိမ်ကနေအတင်းကျပ်ဖယ်ရှားခံရမယ့်အခြေအနေရင်ဆိုင်နေရတယ်လို့ပြောပါရယ်ကိုဗစ်ကရောဂါကြောင့်အမေရိကန်တွေအနေနဲ့လူမှုထိတွေ့ဆက်ဆံရေးဘိုင်းမှာရောစီးပွားရေးဘိုင်းမှာရောဘလို့ရရင်ဆိုင်နေရလဲဆိုတာကိုသိဖို့ဒီစတန်းကိုနှစ်ပတ်တစ်ချိန်ကောက်ခံနေတာဖြစ်ပြီးလိုအပ်ချက်အချို့ဖြည့်ဆည်းပေးနိုင်မှုလဲအားလုံးကကြိုးပမ်းနေပါတယ်ခင်ဗျာနယူးယောက်လောင်အိုင်လန်ဒေသမှာအာဖဂန်နစ္စတန်ကနေရွှေ့ပြောင်းအခြေချလာတဲ့စစ်နဲ့ဟိန္ဒူအတော်များများနေထိုင်ကြပါတယ်အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့တွေပြန်လည်ထွက်ခွာချိန်မှာသူတို့နေထိုင်ခဲ့ရဒေသနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြတာပါဂရုနနက်ဒါဘာစစ်ဖျားကြောင်းဟာနယူးယောက်ပြည်နယ်ဟက်စ်ဗေးလ်မှာရှိပါတယ်။ဒီဖျားကြောင်းနီးနားမှာနေထိုင်ကြတဲ့ဘာသာဝင်တွေဟာသူတို့နေထိုင်ခဲ့ရာအာဖဂန်နစ္စတန်ရှိရင်းနဲ့ပတ်သက်ပြီးတော့လေဓမ္မလာဆူတောင်းကြပါတယ်။အမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်ကပြန်ဆုတ်ခွာပြီးတဲ့နောက်မှာတာလီဘန်တွေကနေမီတွေတစားပိုတင်ပိတ်လာခဲ့တယ်ဆိုတော့သတင်းတွေထွက်လာချိန်မှာပဲအကြမ်းဖက်ပြည်ပခါတွေပိုပြင်းထန်လာမှကိုသူတို့ကစိုးရိမ်နေတာပါ Afghan Sikh တဦးဖြစ်တဲ့ Belbia Singh Power က
In my opinion I think the civil war going to start again
ဒီရင်းစစ်ကြောပြန်ဖြစ်အောင်ပါပါတာလီဘန်တွေကိုရှုံးပေးလိုက်ရပြီး Afghan ဆိုရ6လလောက်ပဲခံမထင်ပါလေ
မတူကွဲပြားတဲ့ယဉ်ကျေးမှုတွေကြောင့်လဲ Sikh တွေ Hindu တွေဟာ Afghanistan မှာခွဲခြားဆက်ဆံခံရပါတယ် Afghan Sikh တဦးဖြစ်တဲ့ Harvan Singh Vora က
When we go to the street when we go to the college when we go to the school
အပြင်သွားရင်ပဲဖြစ်ဖြစ်ကျောင်းတွေကောလိပ်တွေမှာကျွန်တော်တို့ဟာအမြဲအနှိမ်ခံရပါတယ်သူတို့က Hindu နဲ့ Sikh တွေကိုအမြဲမကောင်းပြောပါတယ
်1990ခုနှစ်လောက်တုန်းကဆိုရင် Afghanistan မှာ Sikh နဲ့ Hindu 9သိန်းကျော်နေထိုင်ကြတယ်လို့2020ခုနှစ်ကထုတ်ပြန်တဲ့ EU ခေါ်လုံခွင့်လျှောက်ထားရေးဆိုင်ရာယုံစင်ခန်းစာမှာဖော်ပြပါရယ်အမေရိကန်ရဲ့2020ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစင်ခန်းစာမှာတော့ Sikh နဲ့ Hindu 400လောက်သာကျန်တော့တယ်လို့ဆိုပါရယ်ခုခါမှာအမေရိကန်တပ်ဖွဲ့တွေဆုတ်ခွာသွားပြီးနောက်အတော်များများလဲပါကစ္စတန်အိန္ဒိယဘက်ထွက်ပြေးခေါ်လုံနေကြပါရယ် Guru Nanak Dabha Sikh ဖျားကြောင်းနဲ့တိတ်မွေးလာတဲ့နေရာမှာတော့ Afghan Hindu တွေရဲ့အစာမိုင်ဖျားကြောင်းရှိပါရယ်ဖျားကြောင်းကော့ပကအဖွဲ့ဝင် Sander Luthra က
I know it was in talks from the previous government
ဒီကရဲဆိုရသတန်းတွေကပြန်ဆုတ်ခွာမယ်ဆိုတာမျိုးပြောနေပြီမဲ့ချက်ချင်းဆိုသလိုဖြစ်လာမယ်လို့မထင်မိခဲ့ဘူး
တာလီဘန်တွေကလူနည်းစုတွေရဲ့အခွင့်အရေးကိုပေးမယ်ဆိုပြီးဂရီပေးထားတာကိုယုံသူအနေငယ်ရှိပါတယ်နှစ်20ကြာအာဏာကိုလက်လွတ်ခဲ့ရသူတွေအနေနဲ့သူတို့ရဲ့အမြင်တွေပြောင်းလဲကောင်းပြောင်းလဲသွားလိမ့်မယ်လို့မျှော်လင့်နေတာပါ GOP ကအဖွဲ့ဝင်တဦးဖြစ်တဲ့ Belbram Thaka က
I'm very hopeful that at leastNow the fact that you
American တွေတော်တော်ကြာနေခဲ့တယ်ဆိုတော့အများကြီးမျှော်လင့်ပါတယ်သူတို့ကိုအမြဲစောင့်ကြည့်နေမယ်ဆိုတဲ့စိုးရိမ်မှုကြောင့်အရင်ကလိုအဆုံးရောက်လောက်ရက်တွေရော့သွားမယ်လို့ထင်ပါတယ
်အချိန်ချင်းမှာတော့ဇာတိမီအာဖဂန်ကိုပြန်လည်ဖို့ဆန္ဒရှိပေမဲ့ဒီအတွေ့ဘယ်တော့အကောင့်တွေပေါ်လာမလဲဆိုတာကတော့မသေးကြမရေရာပဲဖြစ်နေပါတယ်ခင်ဗျာ
အခုတခါတော့သိပ္ပံနဲ့နေပညာအစီအစဉ်နားဆင်ဖို့အလှည့်ရောက်လာပါပြီ။ဒေါခင်မျိုးသက်ကကြောပြမှာပ
ါ။ဒီကဘတ်တော့အောက်ဆီဂျင်အစိတ်တင့်တဲ့အကြောင်းဆေးပညာရှင်ဒေါက်တာတင့်ဆွေကိုမေးမြန်းပြီးသင်ပြပေးမှာပါ။
ုံလုံးပေါ့နော်ကျွန်တော်တို့လေထဲမှာပါတဲ့အောက်ဆီဂျင်27ရာခိုင်နှုန်းပါတဲ့ပုံမှန်လေကိုကျွန်တော်တို့ရှူကြတာဟာဒါအသက်ရှင်ဖို့အတွက်အလွန်အရေးကြီးတယ်အလွန်ကောင်းပါတယ်ဒါပေမဲ့လိုလာတဲ့များသွားရင်အသက်အန္တရာယ်ကိုရပ်ချနိုင်ပါတယ်ခင်ဗျအောက်ဆီဂျင်လေထဲမှာရှူတဲ့ထဲမှာများတာကိုကျွန်တော်တို့ hyper oxygen ပေါ့နော်စီစလုံးပေါ့နော်အဲ့ဒီကနေတစ်ဆင့်အဆိတ်တက်လို့ရှိရင် oxygen toxicity သို့မဟုတ် oxygen poisoning လို့ကျွန်တော်ခေါ်ပါတယ်ခင်ဗျဖြစ်နိုင်ပါတယ်အဲ့လိုဖြစ်နိုင်ခြေကလည်းမတူဘူးခင်ဗျနှစ်မျိုးရှိပါတယ်တစ်ခုကတော့ဒီအောက်ဆီဂျင်ကိုပုံမှန်27ရာခိုင်နှုန်းပါတဲ့လေမုတ်ဖဲနဲ့အောက်ဆီဂျင်ကိုများအောင်ပေါ့နော်စိတ်ပညာအသုံးဆို concentrate ပေါ့နော်များအောင်လုပ်ပြီးတော့အဲ့ဒါကိုအချိန်တူတူအတွင်းမှာရှူမိလို့ရှိရင်လည်းအောက်ဆီဂျင်အစိတ်တင်ခြင်းတစ်မျိုးဖြစ်နိုင်ပါတယ်အဲ့လိုစိတ်တင်လို့ရှိရင်သူကချက်ချင်းဖြစ်တယ်နိုင်ပိုင်းတွင်ဖြစ်တယ်နောက်တစ်ခါအုံနောက်နဲ့အာရုံကြိုးကိုကြည့်ကြိုက်ပါလေဒါဖြစ်နိုင်ခြေနံပါတ်1ပေါ့နောက်ဖြစ်နိုင်ခြေနံပါတ်2ကတော့ခုနလောက်မများတဲ့အောက်ဆီဂျင်ကိုလိုလာတဲ့ပိုတော့ပုံမယ်ပေါ့နော်ဒါမျိုးအချိန်ကြာရာရှူနေလို့ရှိရင်နာရာရှိအောက်ဆီဂျင်အစိတ်ပင်ခြင်းဖြစ်ပါလေအဲ့ဒီလိုဖြစ်ရင်တော့သူကအဆုတ်ကိုတက်ရောက်ပါတယ်ခင်ဗျအဲ့တော့ဒီဖြစ်နိုင်ခြေနှစ်မျိုးလုံးဟာဆိုးလို့ရှိရင်တော့အသက်အန္တရာယ်အထိဒုက္ခပင်ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာဒီဘယ်လိုလိုမျိုးတွေမှာဒီအောက်ဆီဂျင်အစိတ်တင်တာမျိုးဖြစ်ပါတယ်ဆရာ
အစိတ်တင်ခြင်းကဖြစ်နိုင်တဲ့လူ3မျိုးရှိတယ်ခင်ဗျပထမတစ်မျိုးကတော့ကျွန်တော်တို့ကိုဗစ်လူနာတွေပေါ့နော်အောက်ဆီဂျင်ပေးရတဲ့လူနာတွေပေါ့ဆေးစာနဲ့ပြောရင် hyperbaric oxygen therapy လို့ခေါ်ပါတယ်ခင်ဗျတနည်းအားဖြင့်အထူးပြုလုပ်ထားတဲ့အောက်ဆီဂျင်ကိုပေးပြီးကုသတဲ့လူနာတွေသူတို့မှလည်းအစိတ်တင်ခြင်းဖြစ်နိုင်တယ်နောက်တစ်ခုကဆေးရုံတွေမှာလမစီပဲမွေးတဲ့ကလေးပေါင်ချိန်ရော့ပြီးမွေးတဲ့ကလေးတွေကိုအောက်ဆီဂျင်ပေးရပါတယ်အဲ့ကလေးတွေမှာလေတတ်မှတ်ညွန်ကြားချက်တည်းမညီဘူးဆိုရင်သူတို့လည်းအစိတ်တင်ဖြစ်နိုင်တယ်။အမှတ်3အမျိုးအစားကတော့အောက်ဆီဂျင်ဘူးကိုကြောမှာတင်ပြီးတော့ရေငုပ်တဲ့ရေငုပ်သမားတွေပေါ့နော်။အဲ့ဒီ3မျိုးမှာအောက်ဆီဂျင်အစိတ်တင်ခြင်းဖြစ်ပါတယ်။ဖြစ်တဲ့အခါမှာ alveolines ဟိုအသေးဆုံးလေအိတ်ကလေးတွေဆဲဖုံးလွှာလေးတွေကပျက်စီးကုန်တယ်။ပျက်စီးပြီးတော့အဲ့မှာသူ့အလုံးလုံးတဲ့အောက်ဆီဂျင်ယူကာဗွန်နိုက်အောက်ဆိုက်ထုတ်တဲ့အလုတ်ကိုမလုံနိုင်တော့မလုံနိုင်တဲ့တွေလူဟာအောက်ဆီဂျင်ရသလောက်မရတဲ့အခါမှာခန္ဓာကိုယ်မှာအရေးကြီးတဲ့အင်္ဂါအစိတ်ပိုင်းတွေအောက်ဆီဂျင်မဝပါဘူးအဲ့ဒီမှာအရေးကြီးတာကအုံနောက်ပေါ့နော်အုံနောက်နဲ့အာရုံကြောမှာအောက်ဆီဂျင်မဝတဲ့အခါမှာလူနာဟာစိတ်ပိုင်းဆိုင်ရာအုံနောက်ပိုင်းဆိုင်ရာလက္ခဏာတွေတက်ရောက်ပါတယ
်အုံနောက်ပိုင်းဆိုင်ရာမှာထိခိုက်သွားရင်ဒီတွေ့ရတဲ့လက္ခဏာတွေကဘာတွေပါလဲဆရာ
အဲ့ဒီလက္ခဏာတွေကိုတန်းစီပြီးတော့မှတ်သားဖို့လွယ်အောင်ပြောရရင်အောက်ဆီဂျင်အစိတ်တင်လို့ရှိရင်အုံနောက်တဲ့အာရုံကြောကြောက်ခေါင်းကြိုက်တာတို့စိတ်တူတာဆူရိမ်တာခေါင်းမူတာနောက်တစ်ခါသူပဲနေရာဆဲဥမာဆိုဆေးရောက်နေမှတော့သူမသိဘူးပေါ့အခါသူရဲ့အသက်ရှူနှုံးကလည်းသူများတဲ့ပုံမှန်နဲ့အရင်ရတဲ့ပုံပြီးမြန်တယ်နောက်တချို့လူနာတွေကြွတ်ထိုးပါတယ်ခင်ဗျချမ်းတယ်တုံတယ်လူကလည်းအာမရှိဖြစ်တယ်ဟိုခြေလေးလက်တွေလည်းထုံကျင်တယ်မျက်စိကလည်းအကြည့်မကောင်းနားကလည်းဦးပြောနားထဲမှာအတန်နေကြနောက်နားအကြမကောင်းပြို့တယ်လက်တွေတုံနေတယ်နောက်ဆုံးမှာတက်တယ်ပေါ့နော်ကျွန်တော်ဟိုမပြောကောင်းမဆိုတော့ဝယ်ယူပြန်လို့ပေါ့နော်တက်တဲ့ဟာဒီဖြစ်နိုင်ပါလေခင်ဗျအ
ောက်ဆီဂျင်ကောင်းကောင်းမရဘူးဆိုလို့ရှင်အဆုတ်ပိုင်းမှာဒဲနေရာတွေကိုထိခိုက်ပါလေရှင
်ဟုတ်ကဲ့ထိခိုက်တဲ့နေရာကတော့ကျွန်တော်တို့ alveoli ခေါ်တဲ့ဟိုအသေးဆုံးလေအိတ်ကလေးတွေမှာဖြစ်ပါတယ်အဲပျက်စီးတယ်ကျောင်းတယ်အဲအဲ့ဒီမှာအရည်တွေချွဲတွေပြည့်နေပါပေါ့နော်အဲ့လိုပြည့်လို့ရှိရင်လူနာဟာဘယ်လိုလက္ခဏာတွေခံစားရမလဲဆိုတော့အသက်ရှူတဲ့အခါမှာခံစားမှုပုံစံတွေရှိတယ်ခင်ဗျလူတိုင်းသိတယ်အဲ့ဒီပုံစံအရင်လိုမဟုတ်တော့ဘူးပြောင်းလာတယ်နောက်တစ်ခါအသက်ရှူတာကပူလောင်တယ်လို့ပေါ့နော်အဲ့လိုခံစားရတယ်နောက်တစ်ခါထိန်းလို့ကိုမရအောင်ချောင်းအဆက်မပြတ်ဆိုးတယ်ခင်ဗျနောက်တချို့ဆိုရင်ချောင်းဆိုးရင်သွေးပါပါတယ်ကိုကကိုဗစ်ကြောင့်ချောင်းဆိုးသွေးပါဖြစ်နိုင်တယ်နောက်လူနာဟာအသက်ရှူမဝဘူးဘယ်လောက်ရှူရှူနောက်တစ်ခါကျွန်တော်တို့ကိုပူမယ်နှာခေါင်းမှာကြည့်လိုက်ရင်နှာခေါင်းကိုဖုံးထားတဲ့အတွန်းအလွှာလေးရဲနေပြီသူ့ကိုဓာတ်မှန်ရိုက်လို့ရှိရင်ကျွန်တော်တို့ pulmonary edema လို့ခေါ်တယ် edema ဆိုတာရောင်တာပေါ့နော်ကိုရောင်တာသူကအဆုတ်ကျိုးကိုရောင်နေတယ်နောက်ငကြက်နဲ့ပဲနားထောင်ယူနေငကြက်ထဲမှာအသက်ရှူတာမတူတဲ့အတန်တွေကိုကြားပါတယ်ခင်ဗျာဒါကတော့ဟိုအဆုတ်ပိုင်းဆိုင်ရာအသက်ရောက်မှုတွေဖြစ်ပါတယ်ခင်ဗျာ
ဆိုတော့ဒီလိုမျိုး oxygen ဒီအဆိတ်တဲ့တဲ့လက္ခဏာတွေတွေ့လာလို့ရှင်ဘလို့အဆင့်တရံပြန်ပြီးလှုပ်ပေးလို့ရပါလဲဆရာ
လက္ခဏာနှစ်မျိုးပေါ့နော်အုံနောက်နဲ့အာယုံရောဆိုင်ရာလက္ခဏာနဲ့အဆုတ်ပိုင်းဆိုင်ရာလက္ခဏာတွေတွေ့လို့ရှိရင်ဆရာဝန်ကနေပြီးတော့အဲချက်ချင်းခုသားမှာဒါအရေးပေါ်ဖြစ်ပါလားခင်ဗျ ဒီအစုပ်ပိုင်းဆိုင်ရာဆိုရင်24နာရီအတွင်းမှာလက္ခဏာတွေပေါ်တယ်အဲ့ကြောင့်24နာရီအတွင်းမှာအရေးပေါ်ကုသပုံတို့ပါတယ်ကုသနီမှာပရမအုပ်ဆုံးကတော့ပေးနေတဲ့ပုံမှန်တဲ့များအောင်လောက်ထားတဲ့အောက်ဆီဂျင်ကိုလျှော့ချရပါမယ်ချက်ချင်းပြုံးစားကြီးတော့ရက်တာမသိဘူးဒါကြောင့်အောက်ဆီဂျင် flow rate လို့ခေါ်တဲ့စီစဉ်နှုန်းကို1မိနစ်ဘယ်နဲ့လီတာဆိုတဲ့လီတာကိုလျှော့ချရပါမယ်ကုသနီနောက်ထာကြီးကတော့လူနာဘာခံစားရတယ်လဲဆိုတဲ့အချက်လက်တွေကိုမူတည်ပြီးကျွန်တော်တို့ပေးရပါတယ်
ဒီဆေးရုံနဲ့လည်းအခုမသွားနိုင်ကြဘူးပေါ့နော်ဆေးရုံနဲ့လည်းမတွေ့နိုင်ကြဘူးဆိုလို့ရှိရင်အိမ်မှာပဲကုသနေတဲ့လူနာတွေအတွက်ကအရေးပေါ်ဘာတွေလောက်တန်လဲဆရာပြောပြပေးပါ
80ရာခိုင်နှုန်းလူနာတွေကအိမ်မှာပဲနေကြရပါတယ်ပမာပြည်ဆိုရင်တော့အဲ့ဒီတဲ့မကလူနာတွေကဆေးရုံနဲ့မသွားနိုင်ဆေးရုံနဲ့လည်းလက်မခံစသဖြင့်ပေါ့နော်အကြောင်းအကြောင်းကြောင့်ဆိုတော့အိမ်မှာနေကြရတဲ့လူရနှုန်းကပိုများတယ်ခင်ဗျအိမ်မှာဘယ်လိုလုပ်ရမလဲဆိုတဲ့အချက်ကပမာပြည်အတွက်အတန်မှအရေးကြီးပါတယ်ကုသပီဆိုကြဲကတိကျနေထိုင်ခြင်းစည်းကမ်းကာဝယ်ရေးစည်းကမ်းနဲ့တန်ရှင်ရေးစည်းကမ်းတွေသုံးမျိုးကိုယာနှုံးဖြင့်လိုက်နာကြပါမယ်။တခါအောက်ဆီဂျင်တိတ်နေသွားတဲ့တော်တော်နေတဲ့လူနာများတဲ့လူနာတွေဆိုရင်ဆေးရုံကြမှာပဲရတယ်မယ်။ဒါကြောင့်အိမ်မှာလည်းအောက်ဆီဂျင်ပေးနေုံနဲ့မပြောက်နိုင်ဘူးဆိုတဲ့အချက်ကိုသိရပါမယ်။ဗမာပြည်မှာကျွန်တော်သိရသလောက်တော့အောက်ဆီဂျင်စီလင်ဒါတွေအောက်ဆီဂျင်ကွန်စင်ထရေတာဆိုတဲ့အဲ့ဒီစက်ကိုဝယ်ပြီးသုံးတဲ့အခါမှာစစ်တွေသုံးလို့ရှိရင်အညွန့်ပါတယ်အဲ့ဒီအညွန့်နဲ့မပူဘူးအမှန်တမ်းအရေးကြီးပါတယ်အဲ့တော့စက်ကလည်းဟိုအမျိုးအစားကောင်းရမယ်ပေးတဲ့နှုတ်ကလည်းမှန်မှန်မကန်ကန်ပေးဖို့လိုပါတယ်ခင်ဗ
ျဒေါက်တာတက်ဆွေရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့တိတ်ပန်နဲ့နေပြည်တော်ကဏ္ဍကိုဒီမှာပဲကျန်းလာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပ
ါ။ဒေါက်ခင်မျိုးသက်ရဲ့တိတ်ပန်နဲ့နေပြည်တော်ကဏ္ဍဖြစ်ပါတယ်ခင်ဗျာ။ VOA ကထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်ကြရဲဆိုရင်တော့ VOA ကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံရှိနေတဲ့အချိန်တော်တွင်းမှာနိုင်ငံတကာသတင်းအကြီးအကျယ်ကိုဒေါက်ခင်မျိုးသက်ကပဲပြောပြပေးပါအောင်ဗျာ
။ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းကိုလှုပ်ချန်ဖို့အတွက်ကြံစီမှုဆွဆွဲခြင်းနဲ့နယူးယောက်မြို့ကမြန်မာနိုင်ငံသား2ဦးကိုအမေရိကန်အာဏာပိုင်တွေကဖမ်းဆီးအရေးယူထားပါတယ်။မြန်မာနိုင်ငံသားတွေဖြစ်တဲ့အသက်28နှစ်အရွယ်ဖြိုးဟင်းထွန်းနဲ့အသက်20အရွယ်ရဲဟင်းစောတို့2ဦးကိုသံမတ်ကြီးကိုလှုပ်ချန်ဖို့ပူးပေါင်းကြံစီမှုနဲ့ဖမ်းဆီးလိုက်တယ်လို့နယူးယောက်တောင်ဝိုင်းခရင်တရားသူကြီး American ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI နယူးယောက်ရုံးနဲ့နယူးယောက်ရဲတပ်ဖွဲ့ကော်မရှင်နာရုံးကတောက်ချာနေမှာပဲပူးတွဲကြေညာလိုက်တာဖြစ်ပါတယ်။ပူပေါင်းကြံစည်မှုမှာပေါ်ဝင်သူဖြစ်ဆွဆွဲခံထားသူတူဖြစ်တဲ့ဖြိုးဟင်းထွတ်ဟာမြန်မာစစ်တပ်ကိုလက်နက်ရောင်းနေတဲ့ထိုင်းနိုင်ငံကလက်နက်ပွဲစားသူနဲ့ဆက်သွယ်တံပင်ခဲ့တယ်လို့ဆိုပါတယ်။လက်နက်ပွဲစားနဲ့တံပင်ရမှာတံမကြီးယာရုကဖယ်ရှားပေးအောင်အပြင်းထန်ဒဏ်ရာရတဲ့အထိလှုပ်ဖို့ဒါမှမဟုတ်အပြစ်ရှင်းပစ်ဖို့သဘောတူခဲ့ကြတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရအုပ်ချုပ်မှုပြန်ပြီးရအောင်ကြိုးပမ်းနေတဲ့ပြည်သူတွေကိုကူညီပံ့ပိုးပေးဖို့နဲ့မြန်မာနိုင်ငံရဲ့အကြမ်းဖက်မှုတွေရပ်သွားစေဖို့အတွက်လက်ရှိအာဏာသိမ်းထားတဲ့စစ်တပ်ကိုအာဆီယံဒေသရင်း ARF အဖွဲ့ဝင်နိုင်ငံတွေကနေဖိအားပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်က28ချိန်ကျော် ARF နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလာမယ့်6လအတွင်းစားနပ်ရိက္ခာလိုအပ်နေတဲ့လူ2သန်းကျော်ကိုထောက်ပံ့ပေးနိုင်ဖို့အတွက်ဒေါ်လာ86သန်းအကူအညီပေးဖို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကအကူအညီတောင်းပါတယ် WFP ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံကဒီကိုဗစ်ကာယောဂါဒုတိယလှိုင်းတန်ခံရတဲ့မနှစ်ခရေကမြန်မာပြည်သူတွေနေစဉ်ဘဝထိခိုက်တယ်လို့ပြောပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာနဲ့ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Zinat Abdurrahman တို့ဖြစ်ကြပါတယ်စနေနေ့မနေ့ကင်း view ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ25 40 51နဲ့ view ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ခဲ့တာပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကပ်ဘေးကနေကင်းဝေးကြပြီးတော့ဘေးအန္တရာယ်အသွေးသွေးကနေကင်းစင်နိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ view ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come